Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်စက်တင်ဘာလ10ရက်အင်္ဂါနေ့ညပိုင်း 9:40 နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 51နဲ့လိုင်းလမ်းမီတာ190တို့ကနေတက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာဝါဒီကနေ့ညအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။စီးရီးယားနဲ့တခြားဆစ်ဘေးတဲ့နိုင်ငံတွေကလာတဲ့ထောင်ထောင်ချီတဲ့ရွှေပြောင်ဒုက္ခသည်တွေဂရိနိုင်ငံနဲ့မက်ဆီဒိုနီးယားနိုင်ငံတွေမှာတောင်းတင်နေပြီးတော့ဘယ်တော့ခီးဆက်နိုင်မလဲဆိုတာမသိပါဘူး။မြန်မာနိုင်ငံမှာတော့လာမယ့်နိုဝင်ဘာလမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာနိုင်ငံတကာကကြက်ကြက်မက်မက်နဲ့စောင့်ကြည့်ပေးဖို့အတိုက်ခံခေါင်းဆောင်ဒေါက်တာဆန်စုကြည်ကအတိုက်တွန်းသွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့ကျွန်မအေးတန်နာကျော်နဲ့ကိုဝင်းမင်းပြောပြသွားဖို့ရှိပါရဲ့နန်းလောင်ရေ
။ကောင်းပါပြီရှင်။တနင်္ဂနွေလုံးအပြစ်ခတ်ရဆဲရေးစာချုပ်လက်မှတ်ရေးထိုးရေးဆွေးနွေးဖို့အတွက်လက်နက်ကင်အဖွဲ့ရဲ့ထိပ်သီးခေါင်းဆောင်တွေနေပြည်တော်ကိုရောက်နေကြပါပြီ
။ကျွန်တော်တို့လို့ဆွေးနွေးတာတွေအားလုံးကတော့ NCA text for swinibo မဟုတ်ဘဲနဲ့ NCA text မှာပါတဲ့ဟာကိုလက်မှတ်ရေးထိုး
မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေပါအသေးစိတ်ကိုမကြခင်တင်ပြပါမယ်။ဒါအပြင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်က Facebook စာမျက်နှာပေါ်ကနေရွေးကောက်ပွဲအတွက်မဲဆွဲစည်းရုံးမှုတွေစတင်လိုက်တဲ့သတင်းအပြင်ဒီကနေ့မှာပဲအင်အားကြီးပါတီတွေအကြိတ်နဲ့မဲဆွဲစည်းရုံးလှုပ်ရှားနေကြပြီဖြစ်ပေမဲ့လူနည်းစုတိုင်းရင်းသားပါတီတွေကတော့မဲဆွဲစည်းရုံးရေးကိုကြည်ကြဲပြန့်ပြန့်မလှုပ်ရှားနိုင်ကြတဲ့အကြောင်းရင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
စီးရီးယားနဲ့တခြားဆစ်ဘေးတင်နိုင်ငံတွေကဒုက္ခသည်တွေ၊ဟန်ဂရီနိုင်ငံကတစ်ဆင်၊ဂျာမနီနဲ့တခြားဥရောပနိုင်ငံတွေစီရောက်ရှိလာနေတဲ့အချိန်မှာပဲထောင်ထောင်ချီတဲ့ရွှေပြောင်ဒုက္ခသည်တွေ၊ဂရိနိုင်ငံနဲ့မက်ဆီဒိုနီးယားနိုင်ငံတွေမှာတောင်းတင်နေပြီးတော့ဘယ်တော့ခီးဆက်နိုင်မလဲဆိုတာမသိကြပါဘူး။ Lesbos တို့မှာတစ်ခုတည်းမှာတင်ရောက်ရှိလာတဲ့ဒုက္ခသည်ရေအတွက်1000ခွဲကနေပြီးတော့18000လောက်အပါအဝင်ဂရိနိုင်ငံကိုရောက်ရှိလာတဲ့ဒုက္ခသည်စုစုပေါင်း3000လောက်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောပါရယ်။မက်ဆီဒိုနီးယားနိုင်ငံကိုလည်းစီးရီးယားဒုက္ခသည်9000ရောက်ရှိလာတာပါဒုက္ခသည်တွေဟာတတိယနိုင်ငံမှာခိုလွန်ခွင့်တောင်းခံမှုဆက်ပြီးတော့မထွက်ခွာခင်မှာအရင်စစ်ဆေးမှုခံယူရမှာဖြစ်ပါတယ်ဂရိနိုင်ငံလက်ဖို့ဆွေရဲ့အခြေအနေဟာပောက်ကွဲလူနေအခြေအနေမှာရှိတယ်လို့ဂရိပြည်ရဲ့ဝန်ကြီး Yiannis Mozilas ကဒေတာရန်ရေဒီယိုဌာနတစ်ခုကိုပြောကြောင်း AFP သတင်းမှာဖော်ပြထားပါတယ်ဒီနေ့အတွင်းမှာပဲမြေရဲပင်လယ်ကိုဖျက်ပြီးတော့ဥရောပကိုဝင်ရောက်လာမဲ့ဒုက္ခသည်အရေအတွက်ကလေသိန်းထိရှိလိမ့်မယ်လို့ UNHCR ကပြောပြီးတော့အရေးပေါ်အကူအညီတောင်းခံပါတယ်။ဥရောပနိုင်ငံတွေအနေနဲ့ဒုက္ခသည်တွေပြန်ပြီးတော့နေရာချထားပေးမယ်။ထေချာတဲ့စနစ်တစ်ခုရှိရမယ်။တနိုင်ငံချင်းစီအနေနဲ့တသက်မမတ်ဒုက္ခသည်အရေးအတွက်တစ်ခုကိုလက်ခံရမယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရသူ Melissa Fleming ကဂျနီဗာမှာဒီကနေ့ပဲပြောသွားပါတယ်။ဂျာမနီနိုင်ငံကဒုက္ခသည်3000၊ပြင်သစ်က2400၊စပိန်က10000ခွဲလက်ခံမဲ့အစီအစဉ်တစ်ခုကိုဥရောပကော်မရှင်အကြီးအကဲယွန်ကလော့ယွန်ကာကဗုဒ္ဓဟူးနေ့မှာကြေညာမယ်လို့ AFP သတင်းမှာပြောထားတာပါ။ဂျာမန်ဒုတိယဝန်ကြီးချုပ်ဆစ်ခ်မာဂေဘရီယာကတော့သူ့နိုင်ငံအနေနဲ့တစ်နှစ်ကိုဒုက္ခသည်5သိန်းအထိနှစ်အနည်းငယ်လက်ခံသွားနိုင်တယ်လို့တင်းနှင်းလာနေကပဲသတင်းတောက်တွေကိုပြောသွားခဲ့ပါရယ်။ပထမဆုံးကတော့ဂျာမနီအနေနဲ့ဒီနှစ်မှာဒုက္ခသည်8သိန်းလို့လက်ခံမယ်လို့ပြောထားခဲ့တာဖြစ်ပါရဲ့ရှင်။
ပြည်ထောင်ကာကွယ်ရေးဝန်ကြီးကဆီးရီးယားမှာရှိတဲ့ IS Islamic စစ်သွေးကြွတွေရဲ့ချင်းချောက်မှုကိုရပ်တန့်နိုင်အောင်လေကြောင်းတိုက်ခိုက်မှုတွေပို့တိုးလုပ်သွားဖို့စဉ်းစားထားတယ်လို့ဒီနေ့ထုတ်ပြောလိုက်ပါတယ်။ပြည်ထောင်ဝန်ကြီးချုပ် David Cameron ကပြည်ထောင်လေတပ်အနေနဲ့ပြည်ထောင်နိုင်ငံသား2ဦးပါဝင် IS စစ်သွေးကြွ3ကိုပစ်တပ်နိုင်ခဲ့တယ်လို့မနေ့ကထုတ်ပြောပြီးမှကာကွယ်ရေးဝန်ကြီး Michael Fallon ကလည်းအခုလိုပြည်ထောင်အကျိုးစီးပွားထိခိုက်စေမဲ့စစ်သွေးကြွချင်းချောက်မှုကိုရပ်ဖြစ်နိုင်ဖို့ထုတ်ပြောလိုက်တာပါ။IS စစ်သွေးကြွ3ကိုတည်စီခဲ့တဲ့ August 22ရက်နေ့ကဒီလေကြောင်းတက်ခဲ့မှုဟာပြည်ထောင်တပ်ဖွဲ့တွေရဲ့ပထမဆုံးတက်ခဲ့မှုဖြစ်တဲ့အကြမ်းဖက်အစီအစဉ်တွေကိုရပ်တန့်ဖျက်ဆီးဖြစ်ဖို့ဆိုရင်ခုလိုလေကြောင်းတက်ခဲ့မှုမျိုးနောက်ထပ်လုပ်ဖို့လည်းဝေမလေးဘူးလို့ကာကွယ်ရေးဝန်ကြီး Fallon ကဆက်ပြောခဲ့ပါတယ်။ဝန်ကြီးချုပ် Cameron ကလည်းဒီမောင်းသူမဲ့ဝေးထင်းလေနဲ့စတင်ဖြစ်ခဲ့မှုဟာပြည်ထောင်အနေနဲ့ဆိုရင်ကုကုကိုကာကွယ်နိုင်ဖို့ဖြစ်တဲ့ဒီအကြမ်းဖက်သမားတူစီအနေနဲ့ပြည်ထောင်နိုင်ငံအပေါ်လက်နက်နဲ့တိုက်ခတ်ဖို့ပြင်ဆင်ညွှန်ကြားမှုတွေလုပ်နေတာတေချာတဲ့အထောက်အထားတွေရတာပြီလို့ပါလို့ထုတ်ပြောခဲ့ပါတယ်။တကယ်တော့ပြည်ထောင်နိုင်ငံသား Rayet Khan နဲ့အခြား IS စစ်သေးကြွ2ဦးတို့ IS မြို့တော် Rakana မှာကားနဲ့ခီးသွားနေတုန်းပစ်တပ်နိုင်ခဲ့တာလို့ဝန်ကြီးချုပ် Cameron ကပြည်ထောင်လွှတ်တော်ကိုရှင်းပြခဲ့ပါတယ်ခင်ဗျာ။
စီးရီးယားနိုင်ငံရဲ့ပြည်တွင်းစစ်ကိုဖြေရှင်းနိုင်မှုနည်းလမ်းတွေအတွက်အမေရိကန်ပြည်ထောင်စုနဲ့အစ္စရေးအာရေဗျနိုင်ငံတို့နဲ့ဆွေးနွေးဖို့အတွက်အီရန်နိုင်ငံဘက်ကအသင်းမှာပဲလို့အီရန်သမ္မတကပြောသွားပြီးတော့အဲ့လိုမျိုးဆွေးနွေးညှိနှိုင်းမှပဋိပက္ခဒဏ်သင့်စီးရီးယားနိုင်ငံမှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီရနိုင်မယ်လို့ဆိုပါတယ် Shia Muslim, Iran Soyaha, Syria Tamar Bashar al Assad, Apoma, Adika, Oza, Nyang to Psipia, Tuye Pianbe, Sunni Muslim, Sorry Arabian Nangene, American Uga, Syria Tabo, Sidari Baka, Light Elo Suswene Yawa, Iran Nangango Yashini, Austria Tamar, High Space Chane, Pure Timbari, Digine, Drena, Silemoma, Iran Tamar, Hassan Ruaniga, Kulu Jodora Psipari, Sunijalo, Syria Nangan, Repubio, Anya Kime, Pobio Dine Mushime, Democracy Shide, and Aga Yame Suin, Iran Suyanine, Bede Darin and Emeso, Be Aji Kavanang and Emeso, Sunima Psipari, Lo, Mr. Rohaniga, Piodo Agevari. Iran and Yenepa then out at the end of Bogaro, American Piazu Lodoma, Iran Nuclear Ye, Nanganaka the Botu Nimu Apo, Pianbiro, Don the Muri Digine, Satimari. Did the Botu Nijako dear wing, Kangapo, Sinani Dabio, Lodo, Dala Yena, Gabienama, Suni Murigo, Digine Pianbiro, Satin Absiparisha.
Turkey Yene Sadari, Takangea Pianama, Asuyaga, Tile Unit, Tommy, Cuts the Dejari, Polijan Takamuri, Dinimana Putu, Lele Dajau. စစ်သွေးကြွလေးဆယ်ခန်းထိတည်ဆောင်းခဲ့ပါတယ်ဒီနေ့အရင်ဖြစ်ခဲ့တဲ့ကားဖုံးခွဲတိုက်ခိုက်မှုကြောင့်နိုင်ငံရှိပိုင်းမှာရဲရရှိစစ်နှုတ်ထက်မနေတည်ဆောင်းခဲ့ပြီးအစိုးရတိုက်လေယာဉ်အစီး၄၀ကျော်နဲ့၆နာရီကြာကုလူလေကြောင်းတိုက်ခိုက်မှုတွေနဲ့အီရန်နိုင်ငံမြောက်ပိုင်းမှာပြင်းပြင်းထန်ထန်တံပြန်တိုက်ခိုက်ခဲ့တယ်လို့တူရကီရရှိတွေကထုတ်ပြောလိုက်ပါတယ်ပီကေကေလို့သူကခေါ်တဲ ီစစ်သား16ဦးသေဆုံးပြီးလေကြောင်းတက်ခဲမှုဆလုပ်ခဲ့တဲ့နောက်ပိုင်းမှာဆိုရင်ဒုတိယကြိမ်တက်ခတ်ခဲ့တာဖြစ်ပါတယ်။တကယ်တော့အခုလိုတူရကီတပ်သား16ဦးသေဆုံးခဲ့တာဟာအစိုးရနဲ့တပုံတွေအကြားဇူလိုင်လကစပြီးအပြန်အလှန်တက်ခတ်ခဲ့တာကြောင့်နှစ်နှစ်ကြာပြစ်ခတ်ရစေးသဘောတူညီမှုပြတ်ပြားပြီးကြတဲ့ကဆိုရင်အစိုးရဘက်မှအသေးပြောက်အများဆုံးဖြစ်ခဲ့ရတာပါ။ဒီနေ့အင်္ဂါနေ့မှာဖြစ်ခဲ့တဲ့အဇာဘိုင်ဂျန်နိုင်ငံနဲ့ဆက်ဆက်နေတဲ့တူရကီနယ်စပ်အနာကအစ်ဒါပြည်နယ်အတွင်းကားဘုံခွဲတိုက်ခိုက်မှုအတွင်းမှာဘတ်စကားပေါ်ပါလာတဲ့ရဲသားတွေတိုက်ဆုံးခဲ့ရတာကကတ်တပုံတွေလက်ချက်ဖြစ်တယ်လို့အစိုးရကစွပ်စွဲထားပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံမှာဆေးရုံချုပ်ရေး2011ခုနှစ်မှာအဆုံးသတ်သွားပြီးတဲ့နောက်ပိုင်းမှာပထမဦးဆုံးအခြေအနေနဲ့လာမယ့်နိုဝင်ဘာလမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာနိုင်ငံတကာကကြက်ကြက်မက်မက်နဲ့စောင့်ကြည့်ပေးဖို့အတွက်အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါပြီ။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကဒူရီရွေးကောက်ပွဲဟာဆယ်စုနှစ်ပေါင်းများစွာအတွင်းမှာမြန်မာလူထုအနေနဲ့တကယ့်အပြောင်းအလဲကိုဖော်ဆောင်ပေးနိုင်မယ့်အခွင့်အလမ်းဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာတင်ထားတဲ့ဗီဒီယိုမှာတိုက်တွန်းထားပါတယ်
။ This is a chance that we cannot afford to let slip. We hope that the whole world understands how important it is for us.
ဒီအခွင့်အရေးဟာကျမတို့အတွက်လက်လွတ်ခံလို့မဖြစ်တဲ့အခွင့်အရေးပါ။လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့နဲ့ရွေးကောက်ပွဲရလဒ်ကိုတက်ဆိုင်သူအားလုံးသဘောတူလက်ခံနိုင်မှုကိစ္စကကျမတို့အတွက်ဘလောက်အရေးကြီးလဲဆိုတာဒီကမ္ဘာလုံးကနားလည်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နိုင်ငံရဲ့အပြောင်းလဲကချောချောမွေ့မွေ့နဲ့အေးအေးချမ်းချမ်းဖြစ်ပေါ်ဖို့ကလည်းလွတ်လပ်မျှတတဲ့ရွေးကောက်ပွဲလိုပဲအရေးကြီးပါတယ်။အဲ့ဒီအပြောင်းလဲကနေမှကျမတို့နိုင်ငံမှာနောက်ကျောင်းပြန်လှည့်လို့မရတော့တဲ့ဒီမိုကရေစီနှိကြစစ်မှန်တဲ့တိုးတက်မှုရရှိအောင်လှုံ့ဆော်ရပါမယ်။ဒီလိုဖြစ်ဖို့ဆိုတာမှာနိုင်ငံတကာအနေနဲ့ရွေးကောက်ပွဲမတိုင်ခင်ရောရွေးကောက်ပွဲကျင်းပနေတော့ရောနဲ့အရေးကြီးတဲ့ရွေးကောက်ပွဲနောက်ပိုင်းမှာပါရွေးကောက်ပွဲကိုစောင့်ကြည့်ပြီးတော့ကူညီကြပါလို့ဒေါအောင်ဆန်းစုကြည်က Facebook ဗီဒီယိုကတစ်ဆင့်တိုက်တွန်းသွားပါတယ်။မြန်မာနိုင်ငံမှာကနိုဝင်ဘာလ10ရက်မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ဒီကနေ့စက်တင်ဘာလ10ရက်နေ့မှာတရားဝင်စတင်မဲဆွဲကြပါပြီ။ရွေးကောက်ပွဲမှာအများကမျှော်လင့်ထားသလို NLD ကအနိုင်ရရင်တောင်မှတားနှစ်ယောက်ကမြန်မာနိုင်ငံသားမဟုတ်တာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေအရဒေါအောင်ဆန်းစုကြည်ကသမရလုပ်လို့မရပါဘူး။လက်ရှိသမရဦးသိန်းစိန်ကတော့ရွေးကောက်ပွဲမှာဝင်ပြိုင်မှာမဟုတ်ပေမဲ့သမရအဖြစ်နဲ့ပြင်ပြီးရွေးခန့်လို့ရပါတယ်ရှင်။
ကိုရီးယားစစ်ပွဲကြောင့်နှစ်ပေါင်း60ကျော်ကွဲကွာနေကြတဲ့မိသားစုတွေပြန်လည်ပေါင်းစည်းရေးတောင်မြောက်ကိုရီးယားနှစ်နိုင်ငံသဘောတူလိုက်ကြပါပြီ။တောင်ကိုရီးယားချက်ချင်းဤဖွဲ့ဝင်လီဒုတ်ဟန်ကကွဲကွာနေတဲ့မိသားစုတွေကမ်ကန်တောင်မှာအောက်တိုဘာလ20ရက်နေ့ကနေ26ရက်နေ့ထိပြန်လည်ပေါင်းစုံကြဖို့သဘောတူထားတဲ့တောင်နှစ်မြောက်နှစ်နိုင်ငံကလူတရာစီပါမယ်လို့ရှင်းပြခဲ့ပါတယ်။ဒီသဘောတူညီချက်ကိုမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကလည်းအတည်ပြုလိုက်ပါတယ်။ပန်မန်ဂျွန်အဖြစ်ရကျွေးရမှာတင်းလာနေကစပြီးညဘက်ထိလုတ်ခဲ့တဲ့ဆွေးနွေးပွဲအတွင်းအခုလိုသဘောတူညီခဲ့ကြတာပါအခုလိုပြန်လည်ဆုံးကြည့်တာဟာ2014ဖေဖော်ဝါရီလကတည်းကဆိုရင်ပထမဆုံးဖြစ်ပါတယ်တကယ်တော့1950-53ခုကိုရီးယားစစ်ပွဲတွေကြောင့်ကိုရီးယားကျွန်းဆွယ်ဟာကွန်မြူနစ်မြောက်ကိုရီးယားနဲ့ဒီမိုကရက်တစ်တောင်ကိုရီးယားနိုင်ငံတို့ဖြစ်ကွဲကွာသွားခဲ့ပြီးကိုရီးယားလူမျိုးတန်ပေါင်းများစွာဟာလည်းကွဲကွာသွားခဲ့ပါတယ်2000ပြည့်နှစ်မှာလုတ်တဲ့ကိုရီးယားနှစ်နိုင်ငံကြားသမိုင်းဝင်ဆွေးနွေးပွဲလုတ်တဲ့အချိန်ထိမိသားစုတွေကြားဆယ်စုနှစ်ပေါင်းများစွာဆက်သွယ်ပြတ်သွားခဲ့ရပါတယ်။အခုပြန်လည်ပေါင်းစည်းရေးစီစဉ်မှာပါဝင်သူများစုဟာအသက်80 80အရွယ်တွေဖြစ်ကြပြီးဒါကသူတို့တွေနှစ်ပေါင်းများစွာကွဲကွာပြီးပြန်လည်ပေါင်းစုံနိုင်မှုအခွင့်အလမ်းတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။ကမ္ဘောဒီးယားနိုင်ငံမျိုးတော်ကနံပါတ်ကြီး net club တစ်ခုမှာမိတော်မှုကြီးတစ်ခုကြောင့်အနည်းဆုံးမျိုးသမီး9ဦးသေဆုံးခဲ့ပြီးအမျိုးသားနှုတ်လည်းပြင်းထန်တဲ့ရန်တွေရသွားခဲ့တယ်လို့အစိုးရရရှိသူကထုတ်ပြောလိုက်ပါတယ်။ဖနပင်မြို့တော်ကဒီကနက်ကလပ်မဆခင်လေးမှာကြိုတင်ပြင်ဆင်မှုတွေလုပ်နေတဲ့ဒီမျိုးသမီး9ဦးအနေနဲ့ဂီတမျိုးစစ်အတန်းစခန်းတဲကစတင်လောင်းတဲ့မိကြောင်အခန်းထဲမှာပြိမိပြီးတည်ဆုံးခဲ့တယ်လို့မြို့တော်မိသက်ဦးစီးဌာနမှူးကထုတ်ပြောခဲ့ပါတယ်ခင်ဗျာ
။အင်္ဂါနေ့ညပဲထိတ်တန့်ရောက်တဲ့တဲ့တွေကိုမအေးတန်နာကျော်နဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါ။ VOA ကလည်းခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ bamish.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်။တနင်္ဂနွေလုံးအပြစ်ခတ်ရက်စရေးစာချုပ်လက်မှတ်ရေးထိုးရေးဆွေးနွေးဖို့အတွက်လက်နက်ကင်အဖွဲ့တွေကထိတ်သီးကောင်းဆောင်တွေဟာဒီကနေ့ဆိုရင်နေပြည်တော်ကိုရောက်ရှိနေပြီးမနက်ဖြန်မှာတော့နိုင်ငံတော်သမ္မတအပါအဝင်အစိုးရအဖွဲ့အဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးမှာပါ။ဒီကနေ့နေပြည်တော်ကိုရောက်ရှိချိန်မှာတော့အစိုးရအဖွဲ့ငင်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ပနာမအကျိုးညှိနှိုင်းဆွေးနွေးကြရမှာအလားလာကောင်းနေပေါ်ထွက်လာနိုင်မယ်လို့မျှော်လင့်ထားကြပါရယ်သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကနေပြည်တော်ကနေအခုလိုသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့နှစ်ပေါင်း60ကျော်ကြာဖြစ်ပွားနေတဲ့ကဘာပေါ်ကအရှိချာဆုံးပြည်ရင်းစစ်ရဲစဲရေးအတွက်အဆုံးဖြတ်ပေးမဲ့ဆွေးနွေးပွဲတရက်ကိုမနက်ဖြန်မှာနိုင်ငံတော်သမ္မတနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြမှာဖြစ်ပါရယ်လောလောဆယ်နေပြည်တော်ကိုရောက်ရှိနေတဲ့တိုင်းသားအဖွဲ့ထိပ်သီးခေါင်းဆောင်တွေဟာဒီကနေ့မှာတော့ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC အဖွဲ့ဒုတိယဥက္ကဋ္ဌတွေဖြစ်တဲ့ပြည်တော်စုဝန်ကြီးဦးအောင်မင်းလွတ်တော်ကိုယ်စားလှယ်ဦးသိန်းစောတို့အပါအဝင်အစိုးရဝန်ကြီးတွေနဲ့နေပြည်တော် Lake Garden Hotel မှာဒီကနေ့ညနေ 4:00 နာရီကနေ 9:00 နာရီအထိအကြိုတွေ့ဆုံညှိနှိုင်းခဲ့ကြပါတယ်ဒီကနေ့အထိတွေ့ဆုံညှိနှိုင်းမှုတွေအများဆိုရင်မနက်ဖြန်ဆွေးနွေးမဲ့တနင်္ဂနွေလုံးအပြစ်ခတ်ရစရေးစာချုပ် NCA လက်မှတ်ရေးထိုးရေးဟာအလားအလာကောင်းတွေရှိနေတယ်လို့ UPWC ရဲ့အလို့အဖွဲ့ဖြစ်တဲ့မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းကြံပေးဦးလောင်မောင်ရွှေကတုံ့သက်ပြောဆိုပါတယ
်။လက်ပြမှာလုံမဲ့ဆွေးနွေးပွဲတွေအတွက်လိုအပ်တဲ့အကျိုးညှိနှိုင်းတာတွေလုပ်တဲ့အတွက်တိုင်းသားတွေဘက်ကလည်းလွတ်လပ်လပ်လပ်ဘယ်ချက်ကိုမဆိုဆွေးနွေးလို့ရမှာပါ။အခုကျွန်တော်တို့လို့ဆွေးနွေးတာတွေအားလုံးကတော့ NCAtext for swini bo ma hoh ba ne nca text ma ba de ha o la mat yee thu bi yin blue saw ya ma le lo la mat yee thu de the ma tan da de ba ka a khu bo bya a so pyu tha de kaisa jet di bo thu thu myo no chu lo na le da do ha la si yee ne ngai lu mu ya ma khan jet di le thu lo pyo ma le shi do nyin nai lo ya mae jet lai ka do na phya ma na phe twi song ne nya ma do adika phit ma ba 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 phi phi chu lo ga do positive bo chu lo ga positive myin ma
မနေ့ပံဆွေးနွေးပွဲမှာတော့ NCA လက်မှတ်ထိုးရေးမထိုးရေးကိုတိတိကျကျဆွေးနွေးဆုံးဖြတ်ကြမှာဖြစ်ပါတယ်။အစောပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအားလုံးပါဝင်မှလက်မှတ်ထိုးမယ်လို့သဘောထားထုတ်ပြန်တဲ့အဖွဲ့ရှိသလိုလက်မှတ်ရေးထိုးပြီးမှအားလုံးပါဝင်အောင်ဂျိုးပန်းသွားမယ်လို့ထုတ်ပြန်တာတွေလည်းရှိခဲ့ပါတယ်။လက်ရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ယက်တိချင်းနဲ့မျှော်လင့်ချက်ကိုတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အစင်းမြင့်ညှိနှိုင်းရေးအဖွဲ့ SDF ဒုတိယခေါင်းဆောင်ဘူးစင်ကျုံကအကျိုးညှိနှိုင်းဆွေးနွေးပွဲအပြီးမှာအခုလိုပြောပါတယ
်ဒီကနေ့အထိကျွန်တော်တို့တိုင်းသားအားလုံးဟာဟောအတိတ်ကအနေနဲ့ SCCT အဖွဲ့ရောနောက် SD အဖွဲ့ဝင်တွေဖြစ်တဲ့16ဖွဲ့ဟာတက်တန်တဲ့ပဲရှိပါတယ်နောက်ကျွန်တော်တို့ဒီဆွေးနွေးပွဲမှာအကုန်လုံးပါဝင်လာနိုင်အောင်ကျွန်တော်တို့သွားဖို့ဆိုတဲ့ဒီကနေ့အထိရက်တိချက်တိတိုင်းပါပဲ
UPWC နဲ့ဆွေးနွေးနေတဲ့အစင်းမြင့်ညှိနှိုင်းကိုယ်စားလှယ်အဖွဲ့ဝင်တွေကအဖွဲ့6ဖွဲ့ကိုအစိုးရက NCA မှာပါဝင်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးလက်မခံပါဘူး ဒီလိုနှစ်ဖက်အကြားအခက်အခဲတွေဖြစ်နေရင်ဆက်လက်ဆောင်ရွက်ဖွဲ့ရှိတဲ့နီလန်းကိုတော့ပူးစင်ကျုံကအခုလိုဆက်ပြောပါတယ
်ဒီဟာအလုံးပါဝင်ရင်းမှုဆိုတာတော့ကျွန်တော်အမျိုးမျိုးကျွန်တော်တိတ်ပဲဖွင့်ဆိုလို့ရပါတယ်ဒါတပြန်နဲ့တည်းလက်မှတ်ရေးချိုးမဲ့အနေအထားမျိုးကိုဆိုလိုတာလည်းဟုတ်ကောင်းဟုတ်မလဲဒါတကယ်လို့များကျွန်တော်နိုင်ငံရေးရှင်တွေမှာပါဝင်လာနိုင်တယ်စီရမခန့်ချတဲ့နိုင်ငံရေးမှာခန့်ချတဲ့လူမျိုးကမှဖြစ်လာမယ်ဆိုလို့ရှိရင်လည်းဒါသူတို့ပါဝင်လာနိုင်တဲ့အနေအထားရှိလို့ရှိရင်ဒါအကုန်လုံးပါဝင်နိုင်ပါဝင်ရေးဆိုတဲ့မူထဲမှာဒါဝင်သွားမယ်အနေအထားမျိုးလည်းရှိနိုင်ပါတယ်လို့ကျွန်တော်ပြောလိုပါတယ်
စီအာမခံချက်ရရှိရေးနဲ့ပတ်သက်ပြီးအဓိကပါဝင်ဆွေးနွေးဖို့လိုအပ်နေတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအစ္စရေးနိုင်ငံကိုရောက်ရှိနေပါတယ်ဒီအပေါ်မှာတော့ SD အဖွဲ့ဝင်ဘဒိုစောဂွေထူဝင်းကအခုလိုတုံ့သက်ပါတယ
်သူမှလည်းခီးစင်ရှိနေတယ်သူကခဏခဲပြောင်းလဲလဲပဲကောင်းတဲ့အပေါ်မှာဒါကတော့သူကတော့ခီးတက်တာပျံရောက်လဲရောက်နိုင်တယ်ဒီနေ့တော့ခုတက်တီတော့တရင်တော့တိရတဲ့လောက်ပေါ့လေသူလည်းအတိပေးတာရှိမှာပဲဒါမှမဟုတ်သူခီးနေဖြတ်ပြီးတော့ပြန်လာမလားမလာဘူးလို့ဆိုတော့မသိဘူးပေါ့
။မြက်ဖန်ကျင်းပမဲ့ဆွေးနွေးပွဲဟာအစိုးရဘက်ကအမြင့်ဆုံးအဆုံးဖြတ်ပေးနိုင်တဲ့နိုင်ငံတော်သမ္မတတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းအာဏာကိုလွှဲအပ်ထားတဲ့ထိပ်သီးခေါင်းဆောင်တွေပြည်စုံမှဖြစ်တာကြောင့်တနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ်လက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီးအပြစ်သက်ဆုံးဖြတ်နိုင်မယ်လို့လည်းအားလုံးကမျှော်လင့်ထားကြပါတယ်
ကိုမိုးစပါရှင်ဆက်လက်ပြီးတော့ NLD ရဲ့ရွေးကောက်ပွဲမွဲဆွဲမှုကိုဘယ်လိုစတင်လိုက်တယ်လဲဆိုတာကိုတင်ပြပါမယ်။ရွေးကောက်ပွဲမွဲဆွဲစည်းရုံးမှုတွေတရားဝင်စတင်လိုက်တဲ့ဒီကနေ့စက်တင်ဘာလ10ရက်နေ့မှာပဲ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထောင်အောင်ဆန်းစုကြည်က Facebook စာမျက်နှာပေါ်ကနေရွေးကောက်ပွဲအတွက်ပြည်သူတွေထံပန်ကြားစာဆိုပြီးဗီဒီယိုရုပ်သံဖိုင်နဲ့ရောစာသားနဲ့ပါ NLD အတွက်မွဲဆွဲစည်းရုံးမှုတွေစတင်လိုက်ပါတယ်။ထောင်ဆန်းစုကြည်အပါဝင်လာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့ Facebook လို Internet လူမှုကွန်ရက်တွေကနေမဲဆွဲစည်းရုံးမှုတွေကိုဘယ်လောက်ထိကြည်ကြဲပြန့်ပြန့်လှုပ်ဆောင်နေပါသလဲ Facebook လူမှုကွန်ရက်တွေကိုအသုံးပြုနေကြသူတွေကရောဘယ်လိုအမြင်တွေရှိပါသလဲရှားဖောင်းကဆက်ပြီးတင်ပြပေးပါမယ်ရှင
်ရွေးကောက်ပွဲမဲဆွဲစည်းရုံးမှုတွေတည်ဝင်စတင်တဲ့ဒီကနေ့မှာမျိုးသားဒီမိုကရေစီဘွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကလာမယ့်ရွေးကောက်ပွဲဟာတိုင်းပြည်ပြောင်းလဲအတွက်အရေးကြီးတဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြည်သူအားလုံးပါဝင်မဲ့ပေးကြဖို့ Facebook လူမှုကွန်ရက်စာမျက်နှာပေါ်ကနေတဆင့်ဗီဒီယိုရုပ်သံဖိုင်နဲ့တင်ပြီးတော့ပြည်သူတွေကိုတိုက်တွန်းလိုက်ပါတယ
်အခုချိန်မှာအရေးကြီးတာကတော့ကျမတို့ပြည်သူလူထုအားလုံးဟာရွေးကောက်ပွဲမှာမဲပေးပိုင်권ရဖို့နဲ့ရွေးကောက်ပွဲနေ့ရောက်တဲ့အခါသွားပြီးတော့မဲပေးဖို့ပါပဲမဲပေးတဲ့အခါကျလို့ရှင်လေကျမတို့နိုင်ငံရဲ့အနာဂတ်ကျမတို့မျိုးဆက်သစ်တွေရဲ့အနာဂတ်ကိုစဉ်းစားပြီးတော့မဲပေးကြပါရှေ့ကိုမျှော်ကြည့်ပြီးတော့ပြောင်းလဲချိန်တန်တဲ့အခါမှာပြောင်းလဲဖို့ဝိုင်းဝန်းပြီးတော့ကူညီကြပါလို့ကျမအနေနဲ့တိုက်တွန်းလို့ဆိုချင်ပါတယ
်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေဒီကနေ့တည်ဝင်စတင်လိုက်တဲ့ဆိုရင်နိုင်ငံရေးပါတီတွေအနေနဲ့လူထုကြား Queen စင်းစည်းရုံးမှုတွေလှုပ်ဆောင်လာတဲ့တစ်ချိန်တည်းမှာပဲ Facebook လို Internet လူမှုကွန်ရက်တွေပေါ်ကနေလည်းမဲဆွယ်စည်းရုံးမှုတွေကိုစလှုပ်လာကြတာဖြစ်ပါတယ်အထူးသဖြင့် NLD ပါတီနဲ့ NLD ကိုထောက်ခံတဲ့သူတွေရဲ့ Facebook စာမျက်နှာတွေပေါ်မှာ NLD ကိုမဲပေးဖို့တိုက်တွန်းတဲ့စာသားတွေကိုဒီရက်ပိုင်းကြေကြေပြန့်ပြန့်တွေ့လာရပါတယ်မြန်မာနိုင်ငံမှာအင်တာနက်သုံးဆွဲသူဦးရေဟာတနိုင်ငံလုံးအတိုင်းအတာနဲ့ကြည့်ရင်ရငယ်နှုန်းတိတ်မများလာပေမဲ့ပြီးခဲ့တဲ့နှစ်ပိုင်းကစလို့အင်တာနက်သုံးဆွဲမှုတွေနဲ့ Facebook လိုလူမှုကွန်ရက်သုံးဆွဲသူတွေကတော့တိတိတသာများလာနေတာပါဒါကြောင့်ဒီလိုလူမှုကွန်ရက်တွေကနေလေ NLD အောင်နိုင်ရေးအတွက်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကိုလှုပ်သွားရမှာဖြစ်တယ်လို့လာမယ့်ရွေးကောက်ပွဲမှာတင်ငန်းကျုံမဲဆန္ဒနယ်ကနေရန်ကုန်တိုင်းဒေသကြီးလွတ်တော်အတွဲဝင်ရောက်ရှင်ပြန်ရွေးခံမယ်ကိုနေဖုံးလာကပြောပါတယ
်အခုလောလောဆယ်တော့ကျွန်တော် page မှာ page လည်းရှိပါတယ်ကျွန်တော် blogger နေဖုံးလာဆိုတဲ့ page ရှိတယ်နောက်ပြီးကျွန်တော်ရဲ့ account လည်းရှိတယ်နော်နေပီလက်ဆိုတဲ့ account ပေါ့နော် account page မှာတော့ကျွန်တော်အရင်တည်းကဒီတောက်လျှောက်ပေါ့နော်ဒီကရရတရားဒီ NLD ပါတီကိုမဲပေးဖို့ဆိုတဲ့ဟာမျိုးကျွန်တော် profile chain နဲ့ဟိုဟာလေးတခုပေါ့နော်အဲ့ဒါလေးစလုပ်ထားပါတယ်မနေ့ကစပြီးတော့လေ profile picture chain နဲ့ကိစ္စရှိတယ်နောက်ပြီးတော့အဲ့ဟိုဟာအာ banner ပေါ့နော်အဲ chain နဲ့ဟာရှိမယ်အဲ့ဒီဟာလေးလုပ်ပြီးရခါကျရင်တော့နောက်ပိုင်းကျရင်တော့လေအာကျွန်တော် website ပါကျွန်တော်ပြန်ပြီးတော့ website လည်းတခုလုပ်ဖို့ကျွန်တော်စဉ်းစားထားပါတယ်အဲ့ website နဲ့ Facebook ကိုချိန်ပြီးတော့ပေါ့နော်ဒီကျွန်တော်ရဲ့ data တွေကျွန်တော်ရေးထားတဲ့စာတွေအဲ့ဒီဟာလေးအကုန်လုံးလည်းဒီ online ကတစ်ဆင့်တော့အဲ့လိုမျိုးဖြန့်သွားလို့ရှိပ
ါ Facebook လိုလူမှုကွန်ရက်ပေါ်ကနေမဲဆွယ်စည်းရုံးမှုတွေကိုအကျိုးရှိရှိသုံးနိုင်တာရှိတယ်လို့ဒီလိုလူမှုကွန်ရက်တွေပေါ်ကနေပဲစည်းရုံးရေးမှာထိခိုက်နစ်နာအောင်တိုက်ခိုက်တာတွေလည်းရှိလာနိုင်တာကြောင့်လူမှုကွန်ရက်တွေကိုအသုံးပြုကြသူတွေအနေနဲ့ဒါကိုသတိထားသင့်တယ်လို့လည်းကိုနေဖုံးလာကသတိပေးပါတယ
် Online media က ပါလဲဆိုတော့ဒီအာတိတ်ပြီး account တွေလည်းရှိတဲ့ခါကျတော့နောက်ပိုင်းနေမှာကျွန်တော်တို့ဒီ daddy gain တွေပေါ့နော်ဒီအောက်ပိုင်းထိုးတာတွေပေါ့နော်ဒီလိုမျိုးတရားဝင်တရားအပုတ်ချတာတွေပါတယ်လေတစ်ဖက်ကနေပြီးတော့ဒီ off တွေရောသုံးပြီးတော့ဒါတွေလည်းလောက်လာနိုင်ပါတယ်ကျွန်တော်ကတော့အစိုးရတဲ့ကကျွန်တော် Facebook ကိုအဲ့လိုမျိုးတရားတရား security တွေပါတရားဟိုတကယ်ချင်းနေနဲ့ wine ဟိုဖြစ်ထားတော့လေတန်တဲ့အဖွဲ့တွေလည်းအဲ့လိုမျိုး online ကိုသုံးပြီးတော့လုပ်မယ်ဆိုရင်တော့အဲ့တစ်ဖက်ကနည်းပညာတကယ်ကျွမ်းကျင်တဲ့သူတွေနဲ့ကိုယ့် account ညွှန်ပြရပါတယ်ကိုတရားသတိထားနေတယ်ထင်ပါတယ်
Facebook လိုလူမှုကွန်ရက်ကိုတုံးလက်တုံးထရှိသူရန်ကုန်မြို့ခံတူကတော့ Facebook ပေါ်ကနေမဲဆွယ်စည်းရုံးမှုတွေလုပ်တာဟာလူငယ်ပါဝင်မဲဆန္ဒရှင်တွေကိုချင်းကပ်နိုင်ဖို့ထိရောက်တဲ့နည်းလမ်းတစ်ခုဖြစ်မယ်လို့ယူဆပါတယ်
။ Facebook ဆိုတာဒီပေါ်မှာလူငယ်လေးတွေရောအကုန်လုံးပေါ့60ကျော်60ကျော်80လောက်ကြီးကအကုန်လုံးကတုံးရတယ်လေ။ဟို internet သတင်းဖတ်တာတို့အဲ့လို Facebook တုံးတာတို့ကအခြားဘာမှမဝင်ဖြစ်ပေမဲ့တယောက်တယောက်ဂရင်းချင်းထလဲကြတယ်အဲအဲ့လိုမျိုးလေးပေါ့နော်ဟိုအတိထလဲကြတယ်ဒါမျိုးလေးတွေနဲ့စပြီးတော့ပြည်တော့ဒါဆိုဒီ Facebook ကနေပြီးတော့မဲဆွဲတာတနည်းအားဖြင့်ပို့ပြီးတော့တယောက်တယ်လို့ထင်ပါတယ်ဒါနဲ့မဖတ်ဖြစ်တာလို့ TV မဖြစ်ဖြစ်တာလို့ဒါမျိုးကရှိကောင်းရှိနိုင်တယ်လေ
မြန်မာနိုင်ငံရေးနဲ့လူမှုရေးမှာ Facebook လိုလူမှုကွန်ရက်တွေရဲ့ထိရောက်မှုဟာအစိုးရအကောင်ရရှိခဲ့တာပါဘာသာရေးလူမျိုးရေးရအမုန်းပွားတဲ့ရေးသားပြောဆိုမှုတွေကလည်း Facebook တွေမှာပြန့်နှံ့ခဲ့တာမို့ဒါကိုအရေးယူဖို့မြန်မာအာဏာပိုင်တွေကကြိုးပမ်းခဲ့ရပူပါတယ်။အခုရွေးကောက်ပွဲမှာလူမှုကွန်ရက်တွေပေါ်မှာမဲဆွယ်စည်းရုံးမှုနဲ့ပတ်သက်လို့တာဝန်ရှိသူတွေအနေနဲ့ကန့်သတ်တာမျိုးတားမြစ်တာမျိုးတွေမရှိပါဘူးရှင်။
ရှာဖောင်ပါရှင် VOA American တန်ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့တိုင်းရင်းသားတွေရဲ့မဲဆွယ်မှုအခြေအနေဖက်အလှည့်ပေးရအောင်ပါ။ကိုယ်စားလောင်းနယ်မဲဆွဲစည်းရုံးနေတဲ့နေ့မှာအင်အားကြီးပါတီကြီးတွေအချိတ်အနယ်မဲဆွဲစည်းရုံးလှုပ်ရှားနေကြပြီဖြစ်ပေမဲ့လူနည်းစုတိုင်းရင်းသားပါတီတွေကတော့မဲဆွဲစည်းရုံးရေးကိုကြည်ကြဲပြန့်ပြန့်မလှုပ်ရှားနိုင်ကြသေးပါဘူး။ချင်းပြည်နယ်လိုသဘာဝဘေးဒဏ်ခံရတဲ့ဒေသတွေမှာလက်ပံဆက်သွယ်ရေးအခက်အခဲရှိနေသလိုကချင်ရှမ်းနယ်ရခိုင်ပြည်နယ်တို့ကတချို့ပါတီတွေအတွက်လည်းရွေးကောက်ပွဲဆိုင်ရာလုပ်ငန်းစဉ်တွေကြောင့်စည်းရုံးရေးကိုဇောင်းမပေးနိုင်သေးတဲ့အခြေအနေတွေရှိနေပါတယ်။လာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားလူနည်းစုတို့ကိုကိုစားပြုဝေရောက်ရှင်ပြန်ကြမဲ့နိုင်ငံရေးပါတီတချို့ရဲ့သဘောထားအခြေအနေတွေကိုမှတ်သိနေထိုက်ကစူးစီးတင်ပြထားပါတယ်
။စက်တင်ဘာလ10ရက်နေ့မှာစတင်လိုက်တဲ့ကိုစလေလောင်းမဲဆွယ်စည်းရုံးမှုကာလပထမရက်မှာပဲမြန်မာပြည်မျိုးကြီးတွေမှာအင်အားကြီးနိုင်ငံရေးပါတီကြီးတွေအပြိုင်ဆိုင်မဲဆွယ်လှုပ်ရှားမှုတွေစတင်လိုက်ကြပြီးမြဲတိုင်းရင်းသားလူနည်းစုကိုစားပြုပါတီငယ်တွေအတွက်တော့ဒီလိုအခြေအနေမျိုးမရှိပါဘူး။ချင်းပြည်နယ်တွန်းဆန်တဲ့တီတိန်နောက်စကိုင်းတိုင်းတို့ကလွတ်တော်အမတ်နေရာ17နေရာဝင်ရောက်ရှင်ပြိုင်မဲ့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဦးကျင်းစွန်မန်းကတော့မဲဆွယ်ရေးအခက်အခဲကိုအခုလိုပြောပါတယ
်အခက်အခဲကတော့အဓိကကျေလမ်းပန်းဆက်သွယ်ရေးမှာခက်ခဲရှိပါလိမ့်မယ်ချောင်းဒီအားလုံးကတံတားရပြတ်သွားတော့လေအသို့တည်းကျွန်တော်တို့ဒီတီတိန်ရဲ့အထက်ဆိုရင်ရှိသမျှချောင်းတွေကတံတားတွေအကုန်လုံးပြတ်တဲ့အခါကျတော့ခက်ခဲရှိပါတယ်
ရခိုင်ပြည်နယ်တဲကကမန်တိုင်းရင်းသားတို့ကိုကိုစားပြုပြီးအမတ်နေရာ6နေရာဝင်ရောက်ရှင်ပြိုင်မဲ့ကမန်မျိုးသားတိုးတက်ရေးပါတီအကြီးအကဲတဦးဖြစ်တဲ့ဦးစော်ဝင်းကတော့တနိုင်ငံလုံးအတိုင်းအတာဝင်ရောက်ရှင်ပြိုင်ရမယ့်ပါတီကြီးတွေရောရခိုင်တိုင်းရင်းသားကိုစားပြုရှင်ပြိုင်ချမယ့်ပါတီတွေနဲ့ပါရှင်ပြိုင်နိုင်ဖို့မလွယ်ဘူးလို့ပြောပါတယ
်။တရားလာတော့ကျွန်တော်တို့ကမန်တိုင်းရင်းသားများကိုကမန်မျိုးသားတိုးတက်ရေးပါတီကိုဟိုလားသူတို့ကလွယ်ပြီးကျန်တဲ့သူကမဲပေးဖို့ဆိုတာကျွန်တော်တို့ကဒီလောက်ကြီးပေါ့ခုနလိုဟိုကျွန်တော်တို့အပေါ်မှာတို့ရဲ့ဥစ္စာပေါ့နော်အာကိုမှုကတခြားပါတီတွေပေါ့နော်ရခိုင်ပြည်နယ်ထဲမှာဆိုရင်ရခိုင်တိုင်းရင်းသားပါတီတွေရှိတယ်ဆိုတော့ရခိုင်တိုင်းရင်းသားများဟာတို့ပါတီကိုကြော်ပြီးကျွန်တော်တို့အာကိုဖို့အကြောင်းမရှိဘူးလေ
ကမန်တိုင်းရင်းသားများဒန်းတူအခွင့်ရရရှိရေးကိုဦးစားပေးမယ်ကမန်မျိုးသားတူးတက်ရေးပါတီအနေနဲ့မဲဆွယ်လှုပ်ရှားမှုတွေလည်းမလုပ်နိုင်ဘူးလို့ဦးစော်ဝင်းကပြောပါတယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ထဲမှာနေထိုင်ကြတဲ့လော်ဝေါ်တိုင်းရင်းသားတို့ကိုကိုးစားပြုရှင်ပြိုင်မဲ့လော်ဝေါ်အမျိုးသားစီလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့လာမယ့်ရက်ပိုင်းအတွင်းမှာပဲမဲဆွယ်စည်းရုံးမှုတွေစမယ်လို့ပါတီအကြီးအကဲတဦးဖြစ်တဲ့ဦးတောင်ခေါင်ကပြောပါတယ်
။အေးပြင်တော့ပြင်ဆင်နေပြီဟုတ်တယ်ဒါပေမဲ့စတော့မစသေးပါဘူး။နှစ်ချံတစ်ပတ်ခါအနေနဲ့စဖို့ဟုတ်တယ်။ပြိုင်မှာမြို့နယ်ပေါင်း6မြို့နယ်ဟုတ်တယ်။ဆော့လော့မြို့နယ်ကျပွေမြို့နယ်ဝိုင်းမော်မြို့နယ်အဲညချင်းနာမြို့နယ်ကချင်ပြည်နယ်ရလေးမြို့နယ်နောက်ပြည်ရှမ်းပြည်နယ်ကြတော့ဟိုဟာလာရှူမြို့နယ်ကွန်တုံမြို့နယ်နှစ်မြို့နယ်ပေါင်းရင်6မြို့နယ်ဟုတ်တယ
်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဆက်ထားချစ်လေးကျိုင်းတုံမြို့နယ်တို့မှာအခါတိုင်းရင်းသားတွေကိုကိုစားပြုရှင်ပြိုင်မဲ့အခါအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကတော့မဲဆွယ်စည်းရုံးမှုတွေမစနိုင်သေးပေမဲ့အခါတိုင်းရင်းသားတို့ရဲ့အလုံးရင်းနဲ့ထောက်ခံမှုကိုရမယ်လို့မျှော်လင့်ထားတဲ့အကြောင်းပါတီရဲ့အကြီးအကဲဦးအားလေကပြောပါတယ်
ကျွန်တော်တော့ကျွန်တော်ပို့ကောင်းမယ်လို့ထင်ပါတယ်။သူမျိုးကျွန်တော်လူမျိုးအနေနဲ့ရေးရုံကြီးမှတော့ကျွန်တော်ပို့ကောင်းမယ်လို့ကျွန်တော်ယုံကြည်ပါတယ်။တိုင်းရင်းသားပါတီလေးကျွန်တော်ကိုယ့်လူမျိုးကိုစားပြုတဲ့ပါတီရောတခုပဲရှိတာဟုတ်။ဟိုကနေတော့ကျွန်တော်အမျိုးသားစုစည်းဖို့ပေါ့နံပါတ်၁ကနော်။စုစည်းပြီးတော့ဥဆောင်နေတဲ့ငါတို့ဥဆောင်မှုကိုပြင်ပြီးတော့မျိုးအမျိုးသားကဏ္ဍနဲ့ပေါင်းဖို့ပေါ့နော်
။ရှမ်းပြည်နယ်ညောင်ရှိမြို့နယ်တခုထဲမှာပဲဝင်ရောက်ရှင်ပြိုင်မဲ့အင်းတိုင်းရင်းသားအဖွဲ့ချုပ်ပါတီကတော့မဲဆွေမှုတွေစတင်နေပါပြီ။ပါတီအခြေကဲဦးတင်အောင်ကျော်ကအခုလိုပြောပါတယ်။
ကျွန်တော်တို့ကတော့စာပြီးလှုပ်ရှားနေပြီပေါ့နော
်ဟုတ်ကဲ့ဟ
ိုစီမံချက်တွေပါဆွဲပြီးတော့မှမြို့နယ်ပုံရှင်ကိုစီမံချက်တွေတင်ပြီးတော့မှကျွန်တော်တို့ဒီကမှာစာပြီးတော့မှရှင်းနေတာတော့ပေါ့ပြောတာတော့စီရင်တာလည်းလုပ်နေပြီးတော့ညောင်ရှင်မြို့နယ်ပါခင်ဗျာဟုတ်ပါတယ
်ဟုတ်ကဲ့ရှင
်ကျွန်တော်မှာတခြားနေရာတွေပြန်ပြောကြလဲစောစားရပါတော့ကျွန်တော်ပါတီလေးကြတော့ check ရရှိပါဒီစီရစာတော့ရလာရစာပေါ့နော်
တိုင်းသားမျိုးနွယ်စုတွေကိုကိုစားပြုတဲ့ပါတီငယ်တွေအနေနဲ့တော့တနိုင်ငံလုံးအတိုင်းအတာဝင်ရောက်ရှင်ပြိုင်ကြတဲ့နိုင်ငံရေးပါတီကြီးတွေနဲ့ရှင်ပြိုင်ပြီးမဲဆွယ်စည်းရုံးမှုကတော့ကြဲကြဲပြန့်ပြန့်မလုပ်နိုင်ပါဘူး။ဒါပေမဲ့လည်းတိုင်းရင်းမျိုးနွယ်စုတွေရဲ့ထောက်ခံမှုကိုအတိုင်းအတာတစ်ခုအထိရမယ်လို့ခန့်မှန်းထားကြပြီးအများစုကတော့တိုင်းရင်းသားရေးရာဝင်ကြီးနေရာတွေကိုအဓိကထားရှင်ပြိုင်နေကြတာဖြစ်ပါလေရှင်။
မတင်ငိထိုက်ပါရှင်ခုတော့ဖန်းစီခန့်ចောင်းသားတွေတင်ပြင်ပြချင်ပါတယ်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မောက်ခဲ့တဲ့ចောင်းသားတွေကိုတာယာဝရီတရားရုံးမှာရုံထုံစစ်ဆေးတဲ့ကာလမှာပဲចောင်းသားတွေရဲ့ရှေ့နေကတင်ပြလာတဲ့အမှတ်ခံလျှောက်ထားမှုကိုတာယာဝရီမြို့နယ်တရားရုံးကပယ်ချခဲ့ပါတယ်ဒါအပြင်အစင်မြင့်တရားရုံးကိုဆက်တက်နိုင်ဖို့အတွက်ရှေ့နေပါဝါလွဲစာရဖို့ကိုလည်းတာယာဝရီအချင်းထောင်ကနေကြန့်ကြာအောင်လုပ်ထားတယ်လို့ရှေ့နေတွေကပြောပါတယ်အကြောင်းဆုံးကတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမာကခုလိုသတင်းပေးပို့ထားပါတယ်
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ခရီးရှည်ချီတဲ့တပိတ်မောက်ခဲ့တဲ့ကျောင်းသားတွေကိုအာဏာပိုင်တွေကပုံမှန်၅ခုနဲ့တရားစွဲဆိုခဲ့ပြီးတဲ့နောက်မှာတော့တရားဝရီတရားရုံးမှာရုံထုတ်စစ်ဆေးနေတာဟာ6လနီးပါးရှိပြီဖြစ်ပါတယ်။စက်တင်ဘာလ10ရက်နေ့တရားခွင်မှာတော့အမှခံလျှောက်ထားခွင့်အပါအဝင်ကျောင်းသားတွေရဲ့ရှေ့နေတွေတင်ပြထားတဲ့လျှောက်လာ6ဆောင်ကိုမြို့နယ်တရားရုံးကနေပယ်ချခဲ့ကြောင်းကျောင်းသားတွေရဲ့ရှေ့နေဦးလှမျိုးမြင့်ကပြောပါတယ်။
ကောင်းမှန်ကကန်းစီအမှန်ကရှောက်တဲ့ဥစ္စာတွေပေးတယ်မြို့နယ်တရားရုံးမြို့နယ်တရားရုံးမှာ6ဆောင်6တယ်6ဆောင်လုံးပေးတယ်အပေါ်ကခရင်တရားရုံးအမှန်ကအယူခံတက်တယ်7မြောက်တက်တယ်အဲ7မြောက်ဆိုရှောက်လာတယ်လည်းအကုန်ပေးတယ်ခင်ဗ
ျမြို့နယ်တရားရုံးမှာတင်ပြချက်တွေအလုံးကိုပယ်ချခံရတဲ့အတွက်ခရင်တိုင်းဗဟိုတရားရုံးအစစ်စစ်တက်နိုင်ဖို့အတွက်တရားဝင်အချင်းထောင်မှာ6နောင်ခံရတဲ့ကျောင်းသားတွေရဲ့ကိုစားရှေ့နေပါဝါတောင်းယူမှုကိုလည်းကြံ့ကြံအောင်လုပ်ထားတယ်ဆိုပြီးရှေ့နေဦးလာမျိုးမြင့်ကဆိုပါတယ်
ဒီကတည်းကကုလားတွေကသွားပြီးတော့တင်းတယ်။အငယ်ကိုရသွားတင်းတယ်။အစိမ့်တရားကိုဆက်တက်ဖို့တာဝတိခရင်တရားရုံးတက်ဖို့ရေဗဟုတိုင်းဒေသကြီးတရားစုတော်ကိုဆက်ဖို့ရေနောက်ကမိမိတော်အရှိတဲ့ပြည်သူတရားရုံးကိုဆက်ဖို့တဲ့ဆိုပြီးတော့အငယ်တော့သုံးမျိုးသုံးစားခွဲပြီးတော့၆လာရေဟိုရင်မအစိမ့်ကိုရကြိုးစားတွေကိုကျူးရ၆လာတရားဝင်တင်းတယ်။အငယ်တို့ရဲ့လက်တာဟဲ့နေပါတင်းတရားတင်းတယ်။အဲ့ဒါကိုအခုချိန်ထိမပေးသေးဘူး၊ဆွေးနွေးမရသေးဘူး။နောက်ဆိုနေပြည်တော်ကိုတင်ပြအောင်ပဲအချက်ကိုတင်ပြအောင်လို့ပြောပြီးတော့အငယ်တို့ကိုကြံ့ကြောင်လုတ်ထားတယ်ပေါ့နော်တက်ညာလုတ်ထားတယ်ထောင်ကလုတ်ထားတယ်တာဝီထောင်ကလုတ်ထားတယ
်ဒီလိုသာကြံ့ကြာနေမယ်ဆိုရင်အထက်တရားရုံးကိုတက်ဖို့ရက်ပေါင်း60သာရတဲ့အတွက်ပယ်ချခံရတာမျိုးတွေရှိနိုင်တယ်ဆိုပြီးရှေ့နေဖြစ်သူကဆိုပါတယ်ဒီအတွက်အချုပ်သားတွေရဲ့အခွင့်အရေးပါချိုးဖောက်ခံနေရတယ်လို့ဖြစ်နေတယ်လို့လည်းပြောဆိုသွားပါတယ်ကျောင်းသားတွေကိုဆွဲဆိုထားတဲ့အမှုတွေဟာဥပဒေအရညှဉ်းပန်းမှုရှိတဲ့အတွက်မူလကလေးကပြက်ပြယ်နေတဲ့အမှုများဖြစ်တယ်ဆိုပြီးပြီးခဲ့တဲ့ရုံးချင်းတုန်းကကျောင်းသားတို့ရဲ့ရှေ့နေကတင်ပြခဲ့ရမှာထက်ကိုဆက်လက်တင်ပြပေးဖို့အတွက်ဒီကနေ့မှပယ်ချခံခဲ့ရတာပါဒီမိုကရေစီပညာရေးအတွက်ခရီးရှည်ချီတဲ့တပိတ်မောက်လှုပ်ရှားမှုတွေလုပ်ခဲ့တဲ့ကျောင်းသားတွေကိုပြီးခဲ့တဲ့မတ်လ10ရက်နေ့ကအာဏာပိုင်တွေကရိုက်နှက်ဖမ်းဆီးပြီးအမှု၅မှုနဲ့တရားစွဲဆိုထားတာပါအာဏာပိုင်တွေဘက်ကတော့ကျောင်းသားတွေဟာတည်ဆဲဥပဒေကိုချိုးဖောက်တဲ့အတွက်အရေးယူဆောင်ရွက်ခြင်းသာဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်ဖမ်းဆီးခံထားရတဲ့ကျောင်းသားတွေပြန်လွတ်မြောက်ရေးအတွက်နိုင်ငံတကာအပါအဝင်လူ့အခွင့်အရေးအဖွဲ့အစည်းတွေကလည်းမြန်မာအစိုးရကိုတောင်းဆိုထားပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ September 8ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို line to meter 24 25နဲ့58တို့ကနေည10နာရီအထိထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ American နိုင်ငံရေးအကြောင်းသိကောင်းစရာနဲ့တရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါခုပထမဆုံးတော့ American နိုင်ငံရေးအကြောင်းသိကောင်းစရာကိုနားဆင်ရပါမယ်ရှင်ဦးသိန်းထိုက်ဦးကတင်ပြထားပါတယ်
တလားကြလွတ်တော်ရန်နာရဲ့ပြီးဆုံးသွားပြီမို့ဒီသတင်းပတ်တောင်ပိုင်းမှာပဲအမေရိကန်လွတ်တော်အမတ်တွေဝါရှင်တန်မြို့တော်ကိုပြန်ရောက်လာကြတော့မှာဖြစ်ပါတယ်မကြသေးခင်ရက်ပိုင်းတွေအတွင်းကပဲအထက်လွတ်တော်အမတ်တချို့ရဲ့အီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ပေါ်ရည်တည်ချက်မျိုးမျိုးထုတ်ဖော်ပြောဆိုသံတွေထွက်ပေါ်ခဲ့ပါတယ်အီရန်သဘောတူညီချက်ကိုလွတ်တော်ကပယ်ချခဲ့မယ်ဆိုရင်တောင်ဆက်ပြီးတော့ရှင်းသာအောင်လုပ်နိုင်မယ်လိုအပ်တဲ့ထောက်ခံမှုအရေးအတွက်ထက်တော့ပို့ပြီးတော့ရနိုင်ပြီဖြစ်ပါတယ်ဒါပေမဲ့လွတ်တော်ကနေလက်မခံဘူးဆိုတော့အစပြုဆုံးဖြတ်ချက်မချနိုင်အောင်လုံးဝကာကွယ်နိုင်တဲ့အနေအထားအထိရဖို့တော့မဖြစ်နိုင်သေးပါဘူ
း Frankly this is not the agreement that I had hoped for
ဥပမာလည်းပြောရရင်ဒီသဘောတူညီချက်ကကျွန်တော်တို့မျှော်လင့်ခဲ့တဲ့သဘောတူညီချက်တော့မဟုတ်ပါဘူးအီရန်ရဲ့အတိတ်ကာလကအမူအကျင့်တွေနျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့လိန်ညာခဲ့တာတွေအပေါ်ကျွန်တော်အထူးအလေးနဲ့စိုးရိမ်ပါတယ်ဆိုပြီးဒီမိုကရက်ထက်လွတ်တော်အမတ် Chris Coons ကပြောဆိုသွားတာပါသူအနေနဲ့တခြားဒီမိုကရက်ပါတီဝင်တွေလိုပဲအီရန်သဘောတူညီချက်အပေါ်မှာလိုလိုလားလားဆေးရထဲတန်တန်တော့မရှိပါဘူး။ဒါပေမဲ့လည်းဒီမိုကရက်အမတ်တော်တော်များများနေတူဘလို့ပဲဖြစ်ဖြစ်ထောက်ခံမယ်လို့တော့အထက်လွှတ်တော်အမတ် Chris Coons ကပြောပါတယ
်။ We cannot trust Iran. But this deal
ကျွန်တော်တို့အီရန်ကိုယုံလို့မရပါဘူး။ဒါပေမဲ့စစ်ဆေးဖော်ထုတ်တာတွေ၊ဟန်တာပိတ်ပင်တာတွေ၊နောက်ပြီးနိုင်ငံတကာပါဝင်တဲ့ခိုင်မာတဲ့ဗတ်ပေါင်းစုံတန်တမာရေးအခြေခံတွေကြောင့်ဒီသဘောတူညီချက်ကနေအီရန်နျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်အောင်ဟန်တားနိုင်တဲ့အခွင့်အလမ်းတစ်ခုတော့ရနိုင်ပါတယ
်။တခြားဒီမိုကရက်ထက်လွတ်တော်အမတ်၅ယောက်ကလည်းအီရန်ကိုစိတ်မချပေမဲ့ရှားပြီးသားသဘောတူညီချက်ကိုတော့ထောက်ခံမယ်ဆိုပြီးပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲကြေညာခဲ့ပါတယ်။နယူးဂျာစီပြည်နယ်ကဒီမိုကရက်ထက်လွတ်တော်အမတ်ဂေါ်ရီဘော့ဂါကဆိုရင်သဘောတူညီချက်မှာအမအယွန်းနေတဲ့ဆိုင်ဆိုင်ပါနေပေမဲ့ထောက်ခံလိုက်တာကပူကောင်းမယ်။တခြားရွေးချယ်စရာလမ်းကဒီထက်ပိုပြီးတော့ကြီးကျယ်ဆိုးနေတယ်လို့ပြောခဲ့တာပါ။ဗာဂျီးနီးယားပြည်နယ်ဒီမိုကရက်အမတ်မတ်ခေါ်နာကလည်းထောက်ခံမှုဆုံးဖြတ်လိုက်ပေမဲ့ကြီးကျယ်နဲ့တော့မရှိလောက်ဘူးဆိုပြီးပြောခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့အထိစန့်ကျင်မယ်လို့နောက်ထပ်ထုတ်ဖော်ကြေညာခဲ့သူတယောက်ကတော့နယူးယောက်ပြည်နယ်ဒီမိုကရက်ထက်လွတ်တော်အမတ်ချော့ရှာမားပါ။မေလန်ပြည်နယ်ဒီမိုကရက်ထက်လွတ်တော်အမတ်ဘန်ဂါဒင်နဲ့နယူးဂျာစီပြည်နယ်ကဒီမိုကရက်ထက်လွတ်တော်အမတ်ရောဘတ်မန်နဒက်စ်တို့ကတော့စောစောကတည်းကကန့်ကွက်မဲ့အကြောင်းပြောခဲ့ပြီးသားဖြစ်ပါတယ်။အထက်လွှတ်တော်အမတ်ရောဘတ်မန်နဒက်စ်ကအခုလိုပြောပါတယ
်။ We know that despite the fact that Iran claims their nuclear program is for peaceful purposes
အီရန်ဘက်ကနျူကလ িয়ার စီစဉ်ဟာငြိမ်းချမ်းနဲ့ရည်ရွယ်ချက်နဲ့လုပ်တာလို့ပြောပေမဲ့တကယ်တမ်းကျကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မျိုးစုံမှာပြသခဲ့တဲ့နိုင်ငံတကာရဲ့ဆန္ဒတွေကိုချိုးဖောက်ခဲ့တယ်ဆိုတာကိုကျွန်တော်တို့သိပါတယ်။နျူကလ িয়ার ပိုင်တဲ့နိုင်ငံဖြစ်တော့မဲ့ဆက်ဆက်အနေထားမှာသူတို့အစီအစဉ်တွေရှေ့ဆက်ပြီးတိုးနိုင်အောင်လိန်ညာဟန်ဆောင်နေတာဖြစ်ပါတယ်
။အီရန်သဘောတူညီချက်ကို Republican ထက်လွတ်တော်အမတ်တွေကတော့တစုတဝေးနဲ့ညီညွတ်ညွတ်ကန့်ကွက်ကြလိမ့်မယ်လို့တွက်ဆထားကြတာပါ။ဒါကြောင့်လဲဒီမိုကရက်ဘက်ကကြံနေတဲ့ဘာမှမပြောသေးတဲ့ထက်လွတ်တော်အမတ်တွေရဲ့သဘောထားကိုစောင့်ကြည့်နေကြပါလေ။တကယ်လို့ Congress လွတ်တော်ကဖိချခဲ့မယ်ဆိုရင်လဲသမ္မတဥပမာကဗီဒီယိုအာဏာသုံးပြီးအတည်ပြုနိုင်အောင်လုပ်သွားမယ်ဆိုတဲ့ကတိနဲ့ညီဆောင်ရွက်နိုင်ဖို့ဒီသဘောတူညီချက်အသက်ဝင်ဖို့လိုအပ်သလောက်ထောက်ခံမှုတွေကတော့ရှားပြီးသားဖြစ်ပါတယ်။ဒီသတင်းမှနောက်ပိုင်းအတွင်းမှာပဲအောက်လွတ်တော်အတွင်းမှာအီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးအစပြုမဲခွဲကြောက်ရှိကြောင်းပါခင်ဗျာ
။ကိုသိန်းထိုင်ဦးတင်ပြထားတဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုနားဆင်ခဲ့ရပါရှင်။ VOA ကနေအင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတစ်ခါမှာတော့ထုတ်လုပ်သူကိုသားညွန်ဦးနဲ့အတူဒေါခင်မျိုးတက်စီစဉ်တင်ဆက်တဲ့တိုက်ရိုက်လေလိုင်းကိုနားဆင်ကြရအောင်ပါ
ါရှင်။အင်္ဂါနေ့ညတိုင်းရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။ဒီကနေ့ဆွေးနွေးမယ့်အကြောင်းအရတော့ဒီအလုတ်သမားတွေလောအားကလာစာအကြောင်းပါ။ဒီအချိန်ကလောအားကလာစာတိုးမြင့်ပေးဖို့အတွက်ဆန္ဒပြတောင်းဆိုတဲ့အတွက်ဒီလာဆန်းကဆက်ပြီးတော့ဒီအနေဆုံးလောအားလာကတွေကိုအစိုးရကနေတည်ဝင်သတ်မှတ်ပေးလိုက်ပါရစေ။အခုလိုလာစာတိုးမြင့်ပြီးသတ်မှတ်ပေးလိုက်တဲ့အတွက်အလုတ်သမားတွေစားဝတ်နေရင်းနဲ့အလုတ်ခွင်မှာအဆင်ပြေသွားပြီလားနော်တကယ်လို့မပြေသေးလဲပြေဖို့ဘာတွေလုပ်ပေးတယ်တလဲဒါတွေကိုဆွေးနွေးကြမှာပါဆွေးနွေးဖို့အတွက်ပင်တိုင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့အလုတ်သမားသမဂ္ဂအဖွဲ့ချုပ်ကဥက္ကဋ္ဌဥအောင်လင်းနဲ့နောက်မြန်မာနိုင်ငံကုန်တယ်ကြီးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ကတွဲဖက်အထွေထွေတွင်းမှုသုံးဒေါက်တာဒေါ်တက်တက်ခိုင်မှာဆိုတော့အခုပင်တိုင်းဆွေးနွေးပေးမဲ့လူတွေဟုတ်တယ်ပေါ့နော်ဥအောင်လင်းအရင်ဆုံးစပြီးတော့ပြောပြပါဒီပေါ့နော်လောက်ခလာစာအနေဆုံးတတ်မှတ်ပြီးတိုးမြင့်ပေးလိုက်တာနဲ့ပတ်သက်ပြီးတော့ပေါ့နော်ဥဒီအလုတ်သမားတမကအဖွဲ့ချုပ်ကအမြင်ပေါ့နော
်ဟုတ်ကဲ့ဒီအနေဆုံးခချင်းငွေဒီဥပဒေပြဋ္ဌာန်းတာတော့ကျွန်တော်တို့နှစ်နှစ်ကျော်ပြီပေါ့နော်ဒီဥပဒေပြဋ္ဌာန်းပြီးတဲ့နောက်မှာဒီအနေဆုံးခချင်းငွေကိုကျွန်တော်တို့3,600တတ်မှတ်ခဲ့ပါတယ်ဒီ3,600တတ်မှတ်လိုက်တဲ့ကာလမှာဒီမျိုးသားကော်မတီပေါ့နော်အနည်းဆုံးခချင်းငွေတတ်မှတ်ရေးအမျိုးသားကော်မတီကပြည်ထောင်စုကိုတင်သွင်းရပါတယ်အဲ့တော့ဒီတင်သွင်းပြီးတော့ရပောင်း60ပြည့်တဲ့အခါမှာဒီပြည်ထောင်စုအစိုးရရဲ့ဒီသဘောတူညီမှုနဲ့ဒီ3,600ကိုထုတ်ပြန်ကြေညာတဲ့အခါမှာဒီကျွန်တော်တို့လှုပ်ခတ်မှုတွေဖြစ်လာပါတယ်ဖြစ်လာတဲ့အကြောင်းအရင်းကဒီ3,600ရပောင်း60မတိုင်မီပေါ့နော်အဲ့ဒီကာလမှာဒေါ်လာဈေးက1,050ပတ်ဝန်းကျင်မှာပဲရှိတယ်3,600ဒီပြုတ်လိုက်တဲ့အခါမှာဒီနှလအတွင်းမှာဒေါ်လာဈေးကနေကတော့ဘူဘန်ကနေပြီးတော့ဒီ1,290အထိဆွဲတင်ခဲ့တဲ့အတွက်ကြောင့်မလို့ဒီကန်စားတော့ကုန်ဈေးနှုန်းတွေကဒီကျွန်တော်တို့20ရာခိုင်နှုန်းလောက်အထိမြင့်တက်သွားတယ်။မြင့်တက်သွားတော့ကျွန်တော်တို့ဒီမှာကအခြေအနေကဒီလုံသမားတွေအတွက်ဒီဥပဒေရကအကွယ်ပေါ့နော်။အနည်းဆုံးအခကြီးငွေကိုတနိုင်ငံလုံးဒီလုပ်ငန်းမျိုးစားမခွဲကြဘဲ3,600တတ်မှတ်ပေးလိုက်တဲ့အတွက်ဥပဒေကြောင့်အရဒီအနည်းဆုံးအခကျင်းငွေတတ်မှတ်တဲ့ဆန်နှုန်းကိုလုံသမားတွေခံစားခွင့်ရသွားတယ်။သို့တော်လည်းပဲဒီကုန်စည်နှုန်းမြင့်တက်လာတဲ့အချိန်နေပေါ်မှာမူတည်ပြီးတော့ဒီလုံသမားတွေကတော့ဥပဒေရပေးတဲ့အခွင့်အရေးဟာပေးကပေးမရဆိုတဲ့အချိန်နေမျိုးကိုရောက်တယ်
။ဟုတ်ကဲ့။
အဲ့တော့ဒီရပိုင်းနဲ့မှာပဲဟုတ်ကဲ့
။ဟုတ်ကဲ့
။ဒီရပိုင်းနဲ့မှာပဲဟုတ်ကဲ့
။ဒီရပိုင်းတွင်းမှာပဲအဆင်မပြေမှုရဲ့ဟိုနောက်ဆက်တွဲတွေပေါ်လာတယ်ပေါ့နော်။
အဲဒီရပိုင်းနဲ့မှာပဲနောက်ဆက်တွဲတွေကဘာတွေဖြစ်လာတယ်လဲဆိုတော့ဒီ3,600ဒီသတ်မှတ်ပေးလိုက်တဲ့အပေါ်မှာအချို့လုပ်ငန်းရှင်တွေကဒီ3,600ပြင်မှာပေါင်းဆက်ပေးရမယ်ဒီ Fairy Season ပေးတာမျိုးတွေဖြုတ်လိုက်တာမျိုးတွေပေါ့နော်အခြားအခွင့်အရေးတွေတော်တော်များများကိုရုတ်သိမ်းလိုက်တဲ့အတွက်ကြောင့်မို့လို့ဒီလုံသမားတွေကဒီခုရဲ့လောက်ခလစာပေါ့နော်ဒီ3,600တွေကနေပြီးတော့ဒီကိုလန်းစိမ့်နဲ့ကိုအလုပ်ကိုသွားရမယ်ကိစ္စမျိုးတွေဖြစ်ပေါ်လာတဲ့ဆိုတဲ့အခြေအနေမျိုးတွေပေါ့နော်အဲ့တော့အခြားအခွင့်အရေးတွေရုတ်သိမ်းလိုက်တဲ့အတွက်ဒီလိုမျိုးဒီလိုသမားတောင်းဆိုမှုတွေပြန်လည်ဖြစ်ပွားလာတယ်။နောက်အချို့ဆက်ယုံတွေက3,600ကိုမပေးနိုင်တဲ့အတွက်ကြောင့်မို့လို့ဆက်ယုံပိတ်လိုက်တာကတယုံပေါ့နော်လောလောဆယ
်။ဟုတ်ကဲ
့။ဒီလိုသမားအင်အရှော့ချလိုက်တဲ့ဆက်ယုံတွေလည်းအများကြီးဖြစ်ပေါ်လာတော့တွေ့ရပါတယ်ခင်ဗျာ။လောလောဆယ်ကတော့လိုသမား
ဟုတ်ကဲ့ပါဦးအောင်လေ။နောက်
မိုးလက်မဲ့ဖြစ်ပြီပေါ့နော်။ဟုတ်ကဲ
့။ဟုတ်ကဲ့။1,000ကျော်အလုပ်လက်မဲ့ပြင်ဒါဒီအကြောင်းတွေနောက်ဆွံ့ွေ့ကြတာပေါ့နော်။အခုပထမဆုံ
းဟုတ်ကဲ
့။ဟိုကမြန်မာနိုင်ငံကုန်တယ်များတဲ့ကဒေါက်တာဒေါ်တက်တက်ခိုင်းဟိုကပြောပါဦးနော
်ဟုတ်ကဲ့ပါ
ဒီနေ့ဆွေးနွေ
း
ဟုတ်ကဲ့ဆ
ရာဟိုကျွန်မကတော့ဟိုဒီအလုခလစာနဲ့ပတ်သက်လို့ဒါအလုရှင်နဲ့အလုသမားကြားမှာညှိနှိုင်းရတဲ့ကိစ္စတွေပေါ့နော်ဆိုတော့ကျွန်မတို့ကဟိုညှိနှိုင်းတော့ဝင်အရင်တော့ဝင်ကျွန်မတို့တွေကတစ်ဖက်နဲ့တစ်ဖက်ကကိုင်းကျုံမီကျုံကိုင်းမီဖြစ်တယ်တလီတဲ့စီတခီးတဲ့သွားတွေဖြစ်တယ်ဒါဒီလူတန်းစားတိုက်ပွဲမဟုတ်ဘူးပေါ့နော်ဒီအလုရှင်နဲ့အလုသမားဆိုတဲ့မတူညီတဲ့အခြေခံပေါ့မူတည်ပြီးတော့မှဒါလူတန်းစားတိုက်ပွဲမဟုတ်ဘူးဆိုလို့ရှိရင်ကျမတို့အလုတ်ရှင်ပဲဖြစ်ဖြစ်အလုတ်သမားပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်ကျမတို့ကတိုင်းပြည်အတွင်းမှာเนาะအတူမီတင်းနေတိုင်းနဲ့ကျမတို့ရဲ့လူအဖွဲ့အစည်းဖွင့်လို့ထုတ်ချက်ဖို့လို့အတွက်ကိုကျမတို့ကလက်တွဲပြီးတော့မှလုတ်ပေါ်ကင်ဘက်တွေဖြစ်တယ်ဆိုတော့ဒီခံယူချက်လေးနဲ့အရင်ပေါ့เนาะကျမအဲ့ဒါလေးကိုပြောချင်ပါတယ်ရှင်နောက်တစ်ခုကကျတော့ဒီဟိုပါပေါ့เนาะဟိုမှန်ပါတယ်ဟိုဦးအောင်လင်းပြောသလိုပဲအဲကျမတို့ကဒီ3,600နဲ့တတ်မှတ်လိုက်တယ်ပေါ့เนาะတတ်မှတ်လိုက်တဲ့အချိန်မှာအကျိုးသက်ရောက်မှုတွေပေါ့။တော့အကျိုးသက်ရောက်မှုကတော့ကျမတို့ကဒီဟိုဒီဓမ္မသစ္စာကြကြပြောလို့ရှိရင်အကျိုးသက်ရောက်မှုဆိုတာဒီအပေါင်းလက္ခဏာဆောင်တဲ့အကျိုးသက်ရောက်မှုတွေလည်းရှိတယ်လို့အနှုတ်လက္ခဏာဆောင်တဲ့အကျိုးသက်ရောက်မှုတွေလည်းရှိနိုင်တယ်ပေါ့နော်။ဆိုလို့ရှိရင်ဟိုအပေါင်းလက္ခဏာဆောင်တယ်ဆိုတာအပါတွေလည်းဆိုလို့ရှိရင်ကျမတို့ဝန်ထမ်းတွေလာစာတိုးတဲ့အတွက်ဒီလာစာတိုးပြီးရတဲ့ဝန်ထမ်းတွေဟာနော် သူ့ရဲ့တုံးဆွဲမှုပုံစံတွေပြောင်းလာတယ်။ပြီးလို့ရှိရင်သူတို့ဟိုပါเนาะအယောင်းဝယ်တွေတိုးတက်လာပြီးဝယ်လိုအားတွေတိုးတက်လာပြီးတော့မှဒီစီးပွားရေးလုပ်ငန်းကိုလည်းပြန်ပြီးအကျိုးပြုတာတွေရှိနိုင်တယ်ပေါ့နော်။ဒါမျိုးလေးတွေကကောင်းလာပြီဖြစ်တယ်။နောက်သူတို့ရဲ့ပညာရေးတန်းမာရေးပို့ပြီးမှရင်းနှီးမြှုပ်နှံလာနိုင်တယ်လို့ပေါ့နော်။စသဖြင့်အဲဒါမျိုးလေးတွေကိုယ့်ရဲ့တခြားတိုးတက်စရာတိုးတက်ရာတိုးတက်ကြောင်းတွေစူးစမ်းဖို့လို့အတွက်ကိုအချိန်လေးပို့ရလာတယ်ပေါ့နော်။ over time တွေလောက်ဆရာမလို့တော့ဒါလို့နော်။လစာလုံလောက်သွားတဲ့အတွက်ဒါမျိုးလည်းရှိနိုင်တယ်လို့နောက်တစ်ခုကအနှုတ်လက္ခဏာကတော့ခုနဥအောင်လင်းကြောသွားတယ်လို့ပဲပေါ့နော်။ဆိုလို့ရှိရင်စီးပွားရေးလုပ်ငန်းရှင်ဘက်ကလည်းကြည့်လို့ရှိရင်ဥပမာထားပါတော့နော်။ဟို15ရောက်တဲ့အထက်လို့ပြောထားတဲ့အခါကျတော့ဒီ15ရောက်ကိုအရင်တော့လစာ10သိန်းနဲ့သူတစ်လောက်10သိန်းပေးပြီးဒီလုပ်ငန်းကိုလည်းပတ်ခဲ့တဲ့အချိန်မှာအခုချိန်မှာဟို3600ဆိုတော့အကြမ်းင်းတစ်လောက်3သိန်းလောက်ဖြစ်သွားတဲ့အချိန်မှာသူ15သိန်းတိုးပြီးမပေးနိုင်တော့လို့ရှိရင်သူ9ရောက်ကိုအလုပ်ချုပ်ရမှာဖြစ်လာတယ်ပေါ့နော်အဲ့လိုဖြစ်လာတဲ့အချိန်မှာဟိုပါပေါ့လောက်ကင်ခွင့်လန်းနေဟိုနဲသွားဒီချိန်ချောက်မှုကလည်းတစ်ဖက်မှာရှိနေတယ်ပေါ့နော်ဆိုလို့ရှိရင်ကျမတို့ကဟိုအလုပ်တစ်ခုကိုလုပ်တော့မယ်ဆိုတာနဲ့ဒီဆုံးဖြတ်ချက်တစ်ခုချတော့မယ်ဆိုတာနဲ့ကျမတို့ကဘာလို့ပဲကျမတို့ဘာလို့ပဲယုံကြည်လဲဆိုလို့ရှိရင်ဒီဈေးွက်စီးပွားရေးစနစ်ပေါ့နော်ဈေးွက်စီးပွားရေးလို့ပြောလို့ရှိရင်ကျမတို့ကဝယ်လိုအားတွေရောင်းလိုအားတွေပေါ့နော်ဆိုလို့ရှိရင်ဝယ်လိုအားရောင်းလိုအားပေါ်မှာပဲဈေးဆိုတာဖြစ်တယ်အဲ့လိုအလားတူပဲပေါ့နော်အလုပ်သမားဈေးခွက်လို့ပြောလို့ရှိရင်လည်းကျမတို့တိုင်းပြည်ထဲမှာရှိတဲ့အလုပ်ကင်ခွင့်လန်းနေရဘလောက်ရှိတာလဲအလုပ်လိုချင်တဲ့သူအရေးအတွက်တွေကဘလောက်များနေတာလဲပေါ့နော်အဲ့ဒါပေါ့လေကျမတို့မူတည်ရဲ့ပေါ့နော်မူတည်ပြီးတော့မှဒီဥပဒေနဲ့ပြဋ္ဌာန်းလိုက်တာဒီအတီးပဲဖြစ်မှာလားဆိုတာကလည်းဒီမေးခွန်းထုတ်စရာတစ်ခုဖြစ်တယ်ပေါ့နော်ဘာဖြစ်လို့လဲဆိုပြင်ဥပဒေဆိုတာတော်တော်ကြာမှတစ်ခါပြဋ္ဌာန်းတယ်တော်တော်ကြာမှတစ်ခါပြဋ္ဌာန်းတယ်ဒါပေမဲ့တော့ဟိုအခြေအနေတွေကြတော့အပြင်မှာပြောင်းနေတယ်ပေါ့နော်ခုနဥအောင်လင်းပြောတာဆိုဒီ exchange rate တွေကြောင်းလာလို့ inflation တွေဖြစ်တာလို့ဆိုတဲ့အခါကျတော့တကယ်တမ်းကျတော့ market mechanism ဆိုတာကြီးอ่ะဒီဈေးကွက်သဘောတရားရရှိနေတဲ့အခါကျတော့အဲ့ဒါကိုလည်းကျွန်တော်တို့ကမျက်ကွယ်ပြုပြီးတော့မှဥပဒေကိုပဲအရန်အားကိုးလို့လဲဟိုမရဘူးလို့ကျွန်တော်တော့ထင်တယ်ပေါ့
ဟုတ်တယ်မှာဟုတ်ကဲ့
ဆိုလို့ရှိရင်ကျွန်တော်တော့ဟုတ်ကဲ့ပါ
ဟုတ်ကဲ့ဒေါက်တာတက်ခိုင်ပြောတာပေါ့နော်ဒီဈေးကွက်စီးပွားရေးစနစ်ကိုအတိုင်းကြည့်ရမယ်ပေါ့နော်ဆိုတော့အခုဒီဆွေးနွေးဒီပေါ့နော်ဆက်ပြီးတော့ဆွေးနွေးမဆွေးနွေးခင်ပေါ့နော်အခုဒိုင်းရိုက်လေးလိုက်မှာပါဝင်ပြီးတော့ဆွေးနွေးဖို့အတွက်ဟိုပြောထားတဲ့လူတယောက်ရှိပါတယ်ဦးကျော်လင်းပါဦးကျော်လင်းလေးလိုက်မှာရောက်ပါတယ်
ဟုတ်ကဲ့
ဦးကျော်လင်းကဟိုပထမဆုံးစာလဲပေးပို့ထားတယ်လေပြီးတော့မှအခုမှဖုန်းတော့အဆက်သွယ်ရတယ်ဦးကျော်လင်းကိုယ်တိုင်ပဲပြောပါနော်ဦးကျော်လင်းပြောဝင်ပြီးဆွေးနွေးကြတဲ့အကြောင်းအရာ
ဟုတ်ကဲ့အဲ့လိုလောက်ကကြီးဝေးဆိုတာကကျွန်တော်စိုးစိုးတို့နေတော့ပြန်ဆန်းထားတယ်ဒါပေမဲ့လည်းအဲ့ဒီတော့တမရကအခုတာဝန်ယူရတယ်အခုတော့နောက်တစ်ခါတက်ပြီးဥပဒေမှာကျွန်တော်အမျိုးမျိုးညင်နေလို့ဒီညင်နေတဲ့အချိန်နဲ့ဒါကိုပြန်ဆန်းပြီးတော့အတီးပြုတ်ရတဲ့အချိန်မှာကျွန်တော်တာဝန်ရှိတဲ့လူတွေကသူတို့ဒီပြည်ပြည်နဲ့တင်းနေရှိကြည့်ပြီကျွန်တော်တို့မြင်လာတော့ irregular ပေါ့ဗျာမဖြစ်သင့်ဘူးဘာကြောင့်လဲဆိုတော့ဗမာပြည်မှာလက်ရှိရှင်တွေက inflation တွေလည်းဖြစ်ပြီးတော့ငွေကြေးတွေတန်ဖိုးတွေလည်းပဲအခုဆိုလို့ရှိရင်ဒီလက်ရှိရှင်တွေမှာပြောမယ်ဆိုရင်လူတွေလက်လို့လက်စားတွေကလက်ရှိရှိရဲ့ဝန်လို့ထုတ်ပြန်မပြတော့ဘူးအရင်တော့တနေ့3000နဲ့လောက်တဲ့လူကအခုတနေ့9000နဲ့မှ6000နဲ့မှလောက်တယ်အဲ့တော့ဒီအနည်းဆုံးလောက်ကချင်းဝင်ရပထမဘုံရင်ဖြစ်ပေါ့ဗျာအမျိုးမျိုးတစ်ခါလေသူကဟာလာ floating ဖြစ်နေကျွန်တော်တို့ဘယ်လိုလုပ်သူ့ကိုတိုးပေးမလဲကျွန်တော်ဒီချက်လေကဗမာပြည်ကိုကြီးစစ်ကိုကြည့်ဦးမှာအမှတ်ခကြီးနဲ့မထိနိုင်ရင်အလုပ်ကမားကလည်းငွေဩရဲ့ချိန်ခံနေဆိုတော့ဒီမှာမီးလုံးပြင်းကြီးမှာကျွန်တော်ပြောသလိုရခွက်နဲ့ကောပက်လိုက်ပိုးပြီးပြီးတော့ကကြီးတယ်အခုလည်းပဲအခုလိုချိန်နေမှာဒီပတ်စံပေးလိုက်တာအလုပ်ကမားတွေသမင်းဝါကိုသမင်းကားကိုပြည်အလုပ်တွေလည်းပြုတ်လို့ရှာလည်းမတတ်နိုင်ဗမာပြည်လည်း facility မပေးနိုင်ဘူးဗျအစိုးရကလည်းပဲဒီရင်းနှီးမြှုပ်နှံတဲ့လူတွေအပေါ်မှာဟာလာအပြည့်အစုံလေးစစ်ကအစကျွန်တော်ရခွက်တွေအစဈေးတက်သက်သာသာနဲ့အဲ့ဒါမျိုးလုံးမပေးနိုင်တဲ့နိုင်ငံကြီးဖြစ်တယ်ဒါကလည်း corruption တွေကများပါတယ်အဲ့ဒီတော့အဲ့ဒါကိုပြောမယ်ဆိုရင်တော့အခြေကြီးပဲတော်တော်ချိုးရလို့ရှိရင်တော့အခြေအနေမပေးသေးတဲ့အချိန်မှာဒီလိုမျိုးဟာဥရိနဲ့သတ်မှတ်လိုက်ရှိပြီဥပဒေကြီးအခြေအနေမပေးလို့သတ်မှတ်ရင်ဘယ်ဥပဒေမှကောင်းတယ်ဘုံလို့မရဘူးခင်ဗျာဘာကြောင့်လဲဆိုတော့ကျွန်တော်တစ်ချိန်တော့လည်းတရားမဝင်ငွေကြေးများဆိုတော့သူအရေးကြီးကိုပြတ်ထန်းတယ်လက်တွေမှာလို့မရဘူ
းဟုတ်ကဲ့ပါ
အဲ့ဒီလိုပဲဥရိကလက်ရှိပေါ်လာပြီးမဲ့ဒီလိုတော့ကောင်းတယ်ဘုံရှိပြီအခြေအနေချင်းကမဟုတ်တဲ့လို့ကြောင့်ကျွန်တော်မြင်ရတော့ခုလားဒီကလာတော့လည်းပါသေးချင်တော့ဆိုးရတယ်
ဟုတ်ကဲ့ပါအဲ့တော့ဦ
းဖြစ်ကုန်ပြီဒီလိုလိုလုပ်နေမယ်ဆိုတာကဝင်းဝဲနေရတယ်ပို့ဆိုးတယ်ဝင်းဝဲကမရှိတော့ဘူ
းဟုတ်ကဲ့
ဒီလိုပေးတယ်လူတွေလည်းမပေးတော့ဘူ
းဟုတ်ကဲ့ပါဆရာဦးကျော်လင်းကဝါရင်တရားလွှတ်တော်ရှိနေတူပါ
သူကတော့ဒီအခုလိုမျိုးပြောင်းလဲပေးတာကိုအချိန်မတန်သေးဘူးလို့ပြောပါတယ်။အခုဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီနောက်ဆက်တွဲပေါ်ပေါက်နေတဲ့ပြဿနာတွေကအများကြီးပါ။ဆိုတော့ဒီပြဿနာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတော်အစိုးရဘက်ကဘာတွေလုပ်ပေးနိုင်လဲဆိုတာသိရဖို့ဒီတမရအစည်းအဝေးအကြံပေးတူဖြစ်တဲ့ဒေါက်တာအောင်ထွန်းသက်ကိုကျွန်မဖိတ်ခဲ့ပါတယ်။ဒါပေမဲ့သူကမအားတဲ့အတွက်ပေါ့နော်။ဒါပေမဲ့သူ့ကိုဒီဒိုက်ရိုက်လေးလဲဆင်းနှုတ်ပွဲမတိုင်ခင်မှာပဲမေးပြီးတော့ကျွန်မအခုဟိုအတန်ဖိုင်လေးယူထားပါတယ်။ဟိုနားထောင်ကြည့်ပါဦးနော်။
အလုတ်ရှင်ဘက်ကပေးနိုင်တဲ့အနေထားရေအလုတ်သမားဘက်ကရတဲ့လကနဲ့နော်စာဝန်ကြီးပြည်လေတဲ့ဟာမျိုးအဲ့တော့တကယ်တမ်းတော့တကဘာလုံးမှာပေါ့ကျွန်တော်အမေရိကန်မှာတော့အိုဘားမားနော်ဒီအနေဆုံးလောက်ခလာစာကိစ္စကသူလဲတော်တော်လေးစဉ်းစားနေရတဲ့အနေထားရှိတယ်ဟိုမှာထိုင်းမှာလည်းလုတ်တယ်အိန္ဒိယနိုင်ငံတွေမှာလည်းလုတ်တယ်စင်ကာပူမှာဆိုရင်လုတ်အဆရှိပေါ့အဲ့တော့နိုင်ငံတိုင်းလူဒီအလုတ်အနေဆုံးလောက်ခလာစာကိစ္စကတော့ဒီသုံးဝေးဆိုင်လို့အလုတ်ရှင်ရဲ့အလုတ်သမားရဲ့နိုင်ငံတော်အစိုးရရဲ့ဒီသုံးခုကပေါင်းပြီးဆောင်ရွက်ရတာပဲလေအခုတော့3600ဆိုတာတတ်မှတ်ပြီးအဲ့တော့တတ်မှတ်ပြီးတဲ့အကျိုးဆက်တွေကိုလုံရှင်ဘက်ကရောအလုံသမားဘက်ကရောနိုင်ငံတော်အစိုးရဘက်ကရောပြည်ထောင်စုမှုကိုင်တွဲရမှာပဲအခုဆိုရင်ဆရာတို့အလုံရှင်ဘက်ကဒီလောက်ခလာစာမပေးနိုင်တော့သူ့ဘက်ကဝန်ထမ်းတွေကိုရှော့တယ်နေတာရှိကောင်းရှိမယ်ဒီဘက်ကလည်းဒီ3600မှမရလို့ရှိရင်မလုပ်တော့ဘူးဆိုတဲ့ဌာနပြတာမျိုးလည်းရှိကောင်းရှိမယ်အမှားတော့ဒါဒီအားလုံးသတ်မှတ်ထားတဲ့နိုင်ငံတော်သတ်မှတ်ထားတဲ့နေဆုံးလောက်ခလာစာကိုဟိုသုံးဝင်ဆိုင်ကဒါကိုဆက်လက်ပြီးမော်နီတာလုပ်ဖို့လိုတယ်အကြမ်းမင်းဘယ်လိုလုပ်ဖို့လိုမလဲ။ဒါဥပဒေပိုင်းဆိုင်ရာနောက်ကနေဟိုဆရာတို့ဘယ်လိုဆက်လုပ်နိုင်မလဲဆိုတော့စဉ်းစားဖို့လိုတာပေါ့။ဟုတ်အခုအကျိုးဆက်တွေရှိလာပြီ။အဲ့ဒါတွေကိုသုံးသပ်ဖို့လိုတယ်။အဲ့ဒါတွေကိုဆရာတင်တဲ့တာဝန်ရှိတဲ့လူကလည်းအမြဲတမ်းအကဲခတ်နေရမယ့်အနေအထားရှိပါတယ်။နော်
။ဟုတ်ကဲ့ပါဆရာ။အခုအစိုးရဘက်ကပေါ့နော်။ဟိုဘာလုပ်ပေးနိုင်မယ်လို့ဆရာအနေနဲ့ယူဆပါတယ်။ဥပမာဆိုရင်အလုပ်ရှင်တွေအလုပ်သမားတွေပေါ့နော်။ပြောပါတယ်ဆရာ။အခုကုန်စည်နှုံးနေကြီးတာတဲ့ကိစ္စပေါ့နော်။နောက်အစိုးရဘက်ကပံ့ပိုးပေးဖို့သူတို့ကလိုအပ်နေတယ်။နောက်တစ်ခါခီးသွားလာရေးစိတ်တည်။ဟိုအခုကသွားလာရေးရလဲဟိုဝန်ဆောင်မှုတွေတက်အောင်မယ်ဘာညာဆိုတော့ဒီစိတ်တည်ဈေးစကားတွေပေါ့နော်။နောက်ပြီးတော့ဝန်တန်းတွေနေဖို့ထိုင်ဖို့တွေ။အစိုးရဘက်ကဘာတွေပံ့ပိုးပေးနိုင်မှာလဲဆရာ။
မဒီကိစ္စအရေးကြီးတာပေါ့။ဘာကြောင့်ဆိုဒီအနေဆုံးလောက်ခလာစာပြောတဲ့ခါမှာသူ့ရဲ့ cost of living ပေါ့နော်။ကုန်ကြမ်းရှိအဲ့တော့နေရေးထိုင်ရေးတွားရေးလာရေးကိစ္စဟုတ်နိုင်ငံတော်ဆိုးရဘက်ကလည်းသူနီးသူဟာနဲ့ဟိုတက်တောင်အောင်လုပေးနိုင်ရင်အဲ့ဒီတက်တောင်အောင်လုပေးနိုင်တဲ့အတွက်အလုပ်သမားတွေအတွက်ရောအလုပ်ရှင်အတွက်ကောရှိတဲ့ PR တွေနည်းနည်းလေးလျော့သွားနိုင်တာပေါ့။အဲ့တော့နိုင်ငံတော်ဆိုးရနေတဲ့ဒါလည်းစဉ်းစားနေတယ်။ဥပမာရေးတဲ့မှာဥပမာကျမကြီးဟိုအမကနေပေးနိုင်နေကျမကြီးစောက်စောက်မှုတွေပေးနိုင်နေဆိုတော့အဲ့ဒါဒီမို့ပညာရေးဆောင်ဆောင်မှုတွေကိုနိုင်ငံတော်ဆိုတာအမခံနေဆိုပါတော့အဲ့လိုမျိုးလုပ်ပေးနိုင်လို့ရှိရင်ခုနလုပ်ရှင်လို့ဒီမှာလူဦးဖက်ကနည်းနည်းလေးဆရာတို့ PR နည်းနည်းရော့သွားနိုင်နေနေတာရှိတာ
ဟုတ်ကဲ့ပါဒီအစိုးရဘက်ကလုပ်ပေးနိုင်တာစဉ်းစားတော့မင်းလားဆရာဘာလက်တွေ့လုပ်ပေးတာလဲဆရာတွေ့ပါပြီလေ
အခုဆရာတို့စဉ်းစားနေအောင်လုပ်နေတာအမခံနေပတ်သက်လို့ကျမကြီးအမခံဒီစီစီနေဆောင်ရွက်နေတာတွေ့ရတယ်ဟိုပညာရေးအမခံတော့မလုပ်နိုင်သေးဘူးအဲ့တော့လုပ်နိုင်ဖို့လဲဆရာတို့ဟုတ်စနားမှာပဲအခုချက်ချင်းလည်းနေရကိုကမနစ်နေရမှာလောက်အနေဆုံးလောက်လာတာကျတော့ဟိုနော်ဥပဒေထွက်လာတဲ့ခါကျတော့ဒီတတ်မှတ်တာတဲ့ခါကျတော့ဒါဒီအားလုံးကနောက်ဆက်တွဲဆောင်ရွက်ရမယ့်ကိစ္စတွေအများကြီးကြံပြီးပါနော်
ဟုတ်ကဲ့ပါဆရာခီးစိတ်ကအစပါနော
်အေးဒါပေါ့ခီးစိတ်လည်းလိုတာပဲအဲ့တော့ခီးစိတ်ကိုဥပမာဟိုဒီလှုပ်ရှင်ကလည်းတဝက်တမိုင်းဖြီးကြည့်ပြီးနိုင်ငံတော်ရှုပါလေဈေးတက်တောင်လုပ်ပြရဆိုတော့ဒါအားလုံးပဲအဆင်ပြေတဲ့နေသားရှိမှာပေါ့နော
်ဟုတ်ဒါကတော့ဒေါက်တာဦးအောင်သွန်းထွန်းသက်ပါဒေါက်တာဦးထွန်းသက်ကသူကပေါ့နော်ဒီအလုရှင်နဲ့အလုသမားရဲ့ဒီသဘောလောက်ခလာဆန်နဲ့ပတ်သက်တဲ့သဘောတဘာဝကိုသူပြောပါတယ်ဒီလောက်ခလာဆာအလုသမားတွေတော့ဝင်ငွေပေါ့နော်နောက်အလုရှင်တွေကကုန်ကြစီဖြစ်ပါတယ်ဒါကြောင့်မလို့အလုသမားတွေဘက်ကဒီဟိုပို့ပြီးတိုးချင်တဲ့ဆန္ဒရှိတယ်လို့အလုရှင်တဲ့ဘက်ကလည်းထိန်းချင်တဲ့ဆန္ဒရှိတယ်ဒီနှစ်ခုကြားထဲမှာတတ်မှာတာမဟုတ်ပါတော့ဒါပေမဲ့ဥပဒေအရဟိုပြတ်ထန်းတာနဲ့ဟိုပတ်သက်ပြီးတော့ပေါ့နော်ဘလောက်တည်မြဲမှုရှိလဲဆိုတော့ဆော့ဆော့ဒေါက်တာဒေါက်တာတက်ခိုင်ပြောသွားတယ်လို့ပဲပေါ့နော်ဒီအတီးဖြစ်လာမှလားဆိုတာတွေကမေးခွန်းထုတ်နေဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီဒေါက်တာအောင်ထွန်းသက်ပြောသွားတာနဲ့ပတ်သက်ပြီးတော့ဒီအလုသမားအဖွဲ့ချုပ်ကနော်ဘလို့မြင်ပါလဲဥအောင်လင်းပြောပြပေးပါရှင်
ဟုတ်ကဲ့ဆရာမတော်တက်တက်ခိုင်ပြောတာရောနောက်ဆရာကြီးဦးအောင်ထွန်းတက်ပြောတာရောနောက်ခုလုံးကဓမ္မဒိဋ္ဌာန်ကြတဲ့အချက်တွေဖြစ်ပါတယ်အဓိကကတော့ infrastructure ပြဿနာပါအဲ့တော့ဒီမှာကျွန်တော်တို့မြေယာပြဿနာတွေရှိတယ်မြေစင်းတုံးကြီးကြီးမှုပြဿနာနောက်စွမ်းအင်မလုံလောက်မှုပေါ့နော်စွမ်းအင်တွေကိုဒီကျွန်တော်တို့လိုအပ်တဲ့သုံးဆမှုပမာဏအကိုလုံလောက်အောင်စီစဉ်မပေးနိုင်တဲ့ပြဿနာနောက်ဒီ transporting မှာလည်းပဲလုံလောက်အောင်စီစဉ်မပေးနိုင်တဲ့စီမံခန့်ခွဲမှုဒီအရင်းမြစ်ပြဿနာတွေကျွန်တော်တို့အများကြီးရှိပါတယ်လုပ်ငန်းရှင်တွေဘက်မှာလည်းပဲအကဲအကဲမျိုးစုံရှိနေတဲ့အခြေအနေတခုမှရှိတယ်။
အလုံသမားတွေရဲ့ဘက်မှာလည်းပဲခက်ခဲမျိုးစုံရှိနေတဲ့အခြေအနေမှာရှိတယ်။အဓိကကတော့ဒီလူသားချင်းမြစ်ကိုအဓိကအသုံးပြုတဲ့ဒီဆိုင်ရီကိုအဓိကအသုံးပြုပြီးတော့ကျွန်တော်တို့ကုန်ထုတ်လုပ်မှုကိုတွားရတဲ့အခါမှာဒီအခြေခံလူသားချင်းမြစ်ရဲ့ value ကိုကျွန်တော်တို့ဒီမှာတည်တည်ချာချာကောက်ွယ်ပေးနိုင်တဲ့ဒီပေါ့နော်ဒီ corporate social responsibility ရှိဖို့လိုပါတယ်။အဲ့ဒီအချက်တွေမှာအဓိကမဖြစ်မနေပြရမယ့်ဝန်ဆောင်မှုတွေကိုဒီမှာကျွန်တော်တို့ဘယ်လိုပြီးနိုင်မလဲ။ဆရာကြီးပြောတဲ့လုပ်ငန်းရှင်တွေကမျှခံတာမျိုးနောက်ဒီနိုင်ငံတော်အစိုးရဘက်ကပံ့ပိုးပေးတဲ့အစီအစဉ်တို့တွေလုပ်ပေးရပါလိမ့်မယ်။ဝန်ထမ်းအင်အားစနစ်ကအစပေါ့နော်။နောက်တစ်ခုကဒီကျွန်တော်တို့ scale labor မွေးထုတ်ရေးအစီအစဉ်တွေပါ။ဒါတွေကစီမံခန့်ခွဲမှုလိဟင်းခဲ့တဲ့ဒီအပေါင်းများစွာကြာခဲ့တဲ့အကျိုးဆက်တွေကိုကျွန်တော်တို့ဒီနေ့စုပုံပြီးခန်းစားနေရတယ်။သက်ဆိုင်ရာလုပ်ငန်းကဏ္ဍအလိုက်ဒီကြွန့်ကျင်လုပ်သားတွေမွေးထုတ်မပေးနိုင်တာ certificate တွေထုတ်မပေးနိုင်တာလို့ဒီမှာတွေအတွက်ဒီသူတို့ရဲ့ဒီလုပ်ငန်းခွင်အမကန်ချက်ကိုရောနည်းစေတဲ့အချက်ဖြစ်ပါတယ
်။
အဲဒါမှမဟုတ်လို့အဓိကကတော့ဒီကျွန်တော်တို့ vocational training တွေနည်းနည်းပေးရမယ် skill level certificate တွေပေးရမယ
်ဝန်ထမ်း
တွေတအမကန်ချက်ရှိတဲ့ဘဝပုံစံတစ်ခုကိုဖန်တီးပေးရပါလိမ့်မယ
်။
ပြီးတော့ infrastructure အပိုင်းမှာလည်းပဲလိုအပ်တဲ့ပံ့ပိုးမှုတွေလုပ်ပေးနိုင်မှသာလျှင်ဒီအချက်တဲကိုကျွန်တော်တို့ဖြည့်ရှင်းနိုင်မှာဖြစ်ပါတယ်။ဟုတ်ကဲ့
ဟုတ်ကဲ့ပါဆိုတော့ဒီရာနဲ့ပတ်သက်ပြီးတော့ပေါ့နော်လုပ်ငန်းရှင်တွေဘက်ကလုပ်ပေးနိုင်တဲ့အကြောင်းကိုဒီဒေါက်တာတက်ခိုင်မပြောခင်ပေါ့နော်အခုဒီဒါရိုက်လေလိုင်းမှာဝင်ဆွေးနွေးဖို့ကိုပြီဖြိုးအောင်ရောက်ပါပြီလားမသိ
ဘ
ူးကိုကိုပြီဖြိုးအောင်အခုကဟိုကအလုသမားတမကဖွဲ့ချုပ်ကဥအောင်လည်းလည်းပြောသွားပါတယ်နော်အခုအလုသမားတွေဘက်ကပေါ့နော်ကိုပြီဖြိုးအောင်ဗာများပြောချင်ပါသေးတယ်ဝင်ဆွေးနွေးပါဟု
တ်ကဲ့လုသမားဘက်ကဆိုတော့ကျွန်တော်တို့ဘက်ကပြောချင်တာဥလက်ရှိပေါ့နော်နေတော့ကဂျင်းငွေအစိုးရလုပ်ရှင်တယ်လို့မှညည့်ရှင်မှာမပြေလည်ဘူးအစိုးရဂျောင်းဝင်တက်မှတ်ပေးတယ်ဒီပေါ်မှာဥလက်ရှိအလုပ်ထုတ်တဲ့ကိစ္စတွေအများများလာတယ်။အမကံမှုမရတဲ့တင်လူမတွေမှာနစ်နာမှုတွေအများများလာတယ်။ဟိုအဲ့တော့လုပ်ငန်းရှင်ဘက်ကနေပြီးတော့ရှင်းပါတယ်ဒါတွေကိုပြန်ပြီးတော့ဟိုပြန်ဆွေးနွေးပြီးဖို့လိုအပ်တယ်ပေါ့နော်။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီနေတော့ကတင်ဆွေးနွေးတော့ဆိုရှင်အလုပ်သမားရောအလုပ်ရှင်ရောအစိုးရသုံးမှန်တိုင်းကြောင်းနဲ့တယောက်ဟိုကိုလှုပ်ဆောင်နိုင်မယ့်အနေအထားတစ်ခုကိုပြောပြကြတယ်။ဆွေးနွေးကြတယ်။ဆွေးရဘက်ကလည်းပြန်မိုးပေးမယ်ဆိုတဲ့အနေအထားတစ်ခုပြောတယ
်။တော
့လူသမားတွေဘက်ကလည်းကျင်းစင်မဲ့နေသားတွေပြောတယ
်။ဒါပေ
မဲ့လုပ်ငန်းရှင်တွေဘက်ကလည်းလိုအပ်ချက်ကိုတောင်းဆိုတဲ့နေရာမှာကျွန်တော်တို့လူသမားတွေဘက်ကလည်းတောင်းဆိုပေးရရှိတယ်။အခုဆိုတော့လက်စမီဆိုတဲ့ကိစ္စမျို
းဟုတ်ကဲ့
လက်ရှိမလုံအောင်သတိပြုမှန်တယ်။ဒါပေမဲ့အခုချိန်မှာကျွန်တော်တို့အနေနဲ့ငွေကိုတော့စိုးဝါးမှုမရှိတော့ဘူ
း။
ဒီပေါ်မှာမူတည်ပြီးလုပ်ငန်းရှင်တွေကအကြောင်းပြချက်တစ်ခုမပါဘဲနဲ့သမဂ္ဂအစိုးရနေသားတစ်ခုကိုဖြုတ်ခွဲပုံမှန်လို့လည်းအလုပ်ထုတ်တဲ့နေသားဖြစ်နေပါတော့။အခုလက်ရှိဆိုရင်အားကျနေစီဒီနေရာဒီမှာဆိုအလုပ်ထုတ်ထားတယ်။အခုဒီနေ့ပဲလော်ရှိုးထည့်ချုပ်တဲ့နေသားမှာလူသမားတွေကိုအဲ့အချောလို့ထပ်ထုတ်တယ
်။ဟုတ်ကဲ့
ဒီလိုတွေကဆက်ဆက်ရှိနေမယ်ဆိုတော့ကျွန်တော်တို့ဒီလိုသမားရင်းနေအမကညာမရှိတဲ့ပြင်ဘဝရဲ့ဟိုဒီနိုင်ငံအတွက်လည်းရှင်းပါတယ်တကယ်စမ်းသောင်းရှိတဲ့လူသားကောင်းတွေ
ဆုံးဆုံး
ပဲလို့မြင်နေပါတော့
ဟုတ်ကဲ့ဆရာဒါအခုကိုပြည့်ဖြူအောင်ဆွေးနွေးတော့တာနဲ့ပတ်သက်ပြီးတော့တော်တက်တက်ခိုင်ဟိုဟိုဗာမများပြန်ပြီးတော့ဆွေးနွေးခြင်းပါလေရှင
်ဟုတ်ကဲ့ကျွန်တော်နှစ်ခုဆွေးနွေးခြင်းပါလေရှင်ဟိုပါပေါ့နော်ဆရာကြီးဥအောင်ထွန်းသက်ပြောသွားတာပေါ့နော်နိုင်ငံတော်အစိုးရပါလုပ်ပေးနိုင်လေပေါ့နော်ဆိုလို့ရှိရင်ကျမတို့ကြီးပွားရေးအတိုင်းဝန်းကလည်းဘာအောင်မျှော်လင့်လဲဆိုလို့ရှိရင်ဒီနိုင်ငံတော်အစိုးရသည်ကျမတို့ကြီးပွားရေးလုပ်ငန်းတွေအတွက်လုံစာကိုင်းတာကိုင်းတာရှိတဲ့စီးပွားရေးဝန်ကျင်ကိုအရင်တည်ဆောက်စေခြင်းလေပေါ့နော်ဥပမာအရင်းနှီးရနိုင်မှုတို့အတွန်းနှုံးတို့နော်အရင်းနှီးဈေးကွက်တို့နော်ကျန်းကျွမ်းကျင်လုပ်တာရရှိနိုင်မှုတို့နော်ဈေးကွက်ရှာဖွေရေးတွေပြီးလို့ရှိရင်ကုန်ထုတ်လုပ်မှုတွေတိုးတက်ဖို့လို့အတွက်ကိုနီးပညာပံ့ပိုးပေးတာတွေပြီးလို့ရှိရင်ခင်မီစီမံခန့်ခွဲမှုစနစ်တွေပေါ့နော်ဒါတွေရှိဖို့လို့အတွက်ကိုအထောက်ပံ့အကူအညီတွေကျမတို့ဟိုလိုအပ်တယ်ပေါ့နော်ပြီးလို့ရှိရင်ကျမတို့စီးပွားရေးတွေဟိုလုပ်ငန်းတွေရလဲဒီဝန်ဆောင်မှုတော့မဟုတ်ဒီကုန်ပစ္စည်းတွေထုတ်လုပ်နေတာဖြစ်တဲ့အတွက်ကြောင့်မလို့ဒါတွေကိုစမ်းသစ်တည်ထွင်နိုင်တဲ့လုပ်ငန်းတွေဖြစ်လာအောင်နောက်တစ်ခုကကြတော့ကျမတို့စီးပွားရေးလုပ်ငန်းတွေဒီရှင်ပြိုင်နိုင်မှုတွေတိုးတက်လာအောင်ပေါ့နော်ဒါတွေကိုနိုင်ငံတော်အစိုးရအနေပြီးတော့မှပံ့ပိုးပေးဖို့ကျမတို့ညွှန်လင့်နေပေါ့နော
်ဟုတ်ကဲ့
ဆိုလို့ရှိရင်နိုင်ငံတော်ဆိုးရလဲလုပ်နေပါလေ SME law တို့ဘာလို့လုပ်နေကြောမှာဒီ SME law ပြီးတော့အခုနီးဥပဒေတွေစလုပ်နေတယ
်
ပြီးလို့ရှိရင်ဒီဥပဒေဆွဲပြီးလိုက်လို့ရှိရင်ဒီဥပဒေတွေကိုလည်းအကောင့်ထဲပို့ဖို့ကလည်းလုပ်ကြရအောင်ပဲပေါ့နော
်ဟုတ်ကဲ့
ဆိုလို့ရှိရင်ကျွန်မထင်တာကတော့လေဒီအစိုးရအနေနဲ့တစ်ဖက်ဆောင်းနှင်းလုပ်လို့မရဘူးပေါ့နော်ဆိုလို့ရှိရင်စီးပွားရေးအလုပ်သမားဟိုအလုပ်သမားတွေရဲ့ဖွံ့ဖြိုးတိုးတက်မှုတွေလူမှုစီးပွားဘဝကောင်းမွန်ဖို့တစ်ခုအတွက်ကိုကြည့်ပြီး minimum wage ကိုလုပ်လိုက်ပြီးမဲ့လေစီးပွားရေးလုပ်ငန်းရှင်တွေကလိုက်မပေးနိုင်လို့ရှိရင်ဒါပြီးအတိတ်ပဲမရှိတဲ့ဒီလုံဆောင်မှုတစ်ခုဖြစ်သွားတယ်ပေါ့နော
်ဆို
တော့စီးပွားရေးတွေကောင်းမွန်အောင်လဲညီတော်မြောက်ပေးဖို့လိုအပ်တယ်ပေါ့နော်ကျွန်မဆိုလိုတာ balance လုပ်ရမယ်ပေါ့နော
်ရှင
်ဝင်ရှာကိုညှိရမယ
်ဟုတ်ကဲ့
နောက်ရှင်လဲအစဉ်ပြေးရမယ်အလုပ်သမားလဲရှင်အစဉ်ပြေးရမယ်စီးပွားရေးလုပ်ငန်းတွေအစဉ်ပြေးမှ
ကျမဆိုလိုတာကတော့ဒါရေမြင့်ရင်ကြာတင့်မယ်
ဟုတ်ကဲ့ပါ
စီးပွားရေးလုပ်ငန်းနေကောင်းနေစီးပွားရေးလုပ်ငန်းမှာရှိတဲ့ဝန်ထမ်းတွေလည်းကောင်းပါပဲ
ဟုတ်ပါတယ်နောက်တစ်ချက်ဒီဟိုဟာကိုပြည်ပြည့်အောင်ဆွေးနွေးတာ
ဟုတ်ကဲ့ဆင်းပါလို့မျိုးပေါ့နော်ဆိုလို့ရှိရင်စီးပွားရေးလုပ်ငန်းနေကောင်းအောင်လုပ်လိုက်ခြင်းအပြင်ဒီစီးပွားရေးလုပ်ငန်းကိုမိတင်းနေတိုင်းမိတင်းပြီးတော့မှဒီအလုတ်တူတူလုပ်နေကြတဲ့အလုတ်သမားတွေလည်းအကုန်ကောင်းပါပဲ
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ချက်ကိုဆွေးနွေးပေးပါဦး
ဒီနဲ့နောက်နဲ့ဟိုဒီပြောင်းပြန်ဖြစ်နေတယ်လို့ကျွန်မမြင်ပါတယ်ရှင်
ဟုတ်ကဲ့နောက်ကိုပြည်ဖြိုးအောင်ဆွေးနွေးသွားတဲ့အချက်ကလေးလည်းပြောပြပေးပါဦးသူတို့အလုတ်ရှင်တွေဘက်ကဟ
ိုဒီလိုပါအလုတ်ရှင်ကဒီလိုပါရှင်အလုတ်ရှင်ဆိုတာကတော့ကျမတို့ကကိုယ်ဝန်ထမ်းကိုထုတ်ရှင်ကြတဲ့လူတွေမဟုတ်ဘူးတော့ပေါ့နော်ဒါပေမဲ့ခုနကကျမပြောတဲ့ဥပမာလိုပဲဒီအလုတ်ကလေးကသေးသေးလေးဒီ15ယောက်ကို10သိန်းနဲ့သူခန့်ထားတယ်ဒီအလုတ်ရှင်ပြည်နေတယ်ဒါပေမဲ့လစာတယောက်တသိန်းတိုးပေးရတဲ့အတွက်ကြောင့်မလို့သူဒီ10သိန်းဆက်တော့တိုးမပေးနိုင်လို့ရှိရင်တော့သူ10ယောက်ပဲထားထားရတော့မယ်9ယောက်ကိုသူအလုတ်လျှော့ရတော့မယ်ပေါ့နော်ဆိုလို့ရှိရင်ကျမတို့ကဟိုဟိုနိုင်ငံတကာမှာရှိပါတယ်ဒီ shareholder ပေါ့နော် shareholder ဆိုတာကတော့ကျမတို့ကဗမာပြည်မှာတော့ကိုယ်စီးပွားရေးကိုလုပ်တော့လုပ်ငန်းရှင်လို့ပဲပြောလို့ရသေးတယ်ဟိုနိုင်ငံတကာမှာဆိုလို့ရှိရင်ဒီ company အကြီးကြီးတွေ public listed company တွေမှာကျမတို့ investor လုပ်ထားရင်ကိုယ်ကိုယ်တိုင်လည်းဒီ owner ဖြစ်တယ်ပေါ့နော
်ဟုတ်ကဲ့
shareholder ဖြစ်တယ်ပေါ့နော်ဒီ shareholder တွေကလုပ်ငန်းတွေဆိုတာလုပ်တိုင်းလည်းမအောင်မြင်ပါဘူးရှင်
ဟုတ်ကဲ့
လုပ်တိုင်းလည်းမအောင်မြင်ဘူးဟိုအောင်မြင်အောင်လုပ်ဖို့ခဲရင်းနေပေါ့နော်ဆိုလို့ရှိရင်တကယ်လို့ဒီလုပ်ငန်းတာမအောင်မြင်လို့ရှိရင်ဒီလုပ်ငန်းကြီးပြုတ်သွားလို့ရှိရင်ဒီငွေတွေအကုန်လုံးကဒီလုပ်ငန်းရှင်ရဲ့အိတ်ခရပဲထွက်သွားတယ်ပေါ့နော်ဆိုလို့ရှိရင်ဒီလုပ်ငန်းရှင်တွေကကိုယ့်ရဲ့ဟိုပါပေါ့နော်ဒီ risky ဖြစ်တဲ့ဒီမှတ်ဒီရင်းနှီးငွေတွေနဲ့ရင်းရတယ်ပေါ့နော
်
တကယ်လို့မြတ်လို့ရှိရင်တော့မြတ်လို့ရှိရင်တော့ဒီလုပ်ငန်းကိုလုပ်လိုက်ပြီးအောင်မြင်တယ်မြတ်တယ်ဆိုလို့ရှိရင်တော့အကျိုးခံစားခွင့်ရ3ဦး3ဖလဲမှာရှိပါ
ဟုတ်ကဲ့ပါဟုတ်ကဲ့
နံပါတ်1ကတော့ဒီကုမ္ပဏီကိုယ်တိုင်က grow ဖြစ်တယ်ကြီးပွားလာတယ်ပေါ့နော
်ဟုတ်ကဲ့
နံပါတ်2ကကျတော့အလုပ်ကိုင်းခွင့်လန်းနေပို့တိုးပွားလာပြီးတော့မှ
ဟုတ်ကဲ့ပါ
ဒီအလုပ်မှာအောင်မြင်တဲ့အလုပ်မှာလုပ်တဲ့ဝန်ထမ်းတွေအကုန်လုံးလည်း like အောင်မြင်မယ်ပေါ့နော
်ဟုတ်ကဲ့ပါ
နောက်တစ်ခုကကျတော့အစိုးရလည်းအခွန်အခတွေရပါလိမ့
်ဟုတ်ပါတယ်ဟုတ်ပါတယ်
ဒီခါကျတော့အဲ့ဒါကြောင့်မလို့အစိုးရကတကယ်လို့စီးပွားရေးတွေရှုံးလို့ရှိရင်စီးပွားရေးကကိုယ့်ဟာကိုယ်ပုံကျခံတယ်ကိုယ့်အိတ်ထဲကကိုယ်
ဟုတ်ကဲ့ပါဟုတ်ကဲ့စီးပွားရေးတွေအချိန်နဲ့တိတ်ပြီးတော့လေမကြံတော့လို့ပါဟောကျေးဇူးတင်ပါတယ်တက်တက်ခိုင်းအခုပေါ့နော်တရရဲ့လေးလိုင်းဆွေးနွေးကအစီအစဉ်လည်းပြည့်သွားပြီမဟုတ်ပါဝင်ဆွေးနွေးတဲ့သူအားလုံးကိုကျေးဇူးတင်ပါတယ်ရှင်
သူကိုသားညို့ဦးနဲ့သူတော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါ VOA ကနေခုထုတ်လွှင့်ပေးတဲ့တနအိစားစီစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:17ထိလိုင်းဒိုမီတာ3051တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါခုကြန့်ရှိတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမအေးသနာကျော်ကပြောပြပေးပါအောင်ရှင်
ဆီးရီးယားနဲ့တခြားစစ်ဘေးသင့်နိုင်ငံတွေကဒုက္ခသည်တွေဟန်ဂေရီနိုင်ငံကတဆင်ဂျာမနီနဲ့တခြားဥရောပနိုင်ငံတွေစီရောက်ရှိလာနေတဲ့အချိန်မှာပဲထောင်ပေါင်းချီတဲ့ရွှေပြောင်းဒုက္ခသည်တွေဂရိနိုင်ငံနဲ့မက်ဆီဒိုနီးယားနိုင်ငံတွေမှာတောင့်တင်နေပြီးတော့ဘယ်တော့ခီးဆက်နိုင်မလဲဆိုတာမသိနိုင်ပါဘူးလာဘိုစွန်းတစ်ခုထဲမှာလည်းရောက်ရှိလာတဲ့ဒုက္ခသည်အရေအတွက်1000ခွဲကနေ18000လောက်အပအဝင်ဂရိနိုင်ငံကိုရောက်လာတဲ့ဒုက္ခသည်ကစုစုပေါင်း3000လောက်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးချုပ်ကပြောပါတယ်မက်ဆီဒိုနီးယားနိုင်ငံကိုလည်းဆီးရီးယားဒုက္ခသည်9000ရောက်ရှိလာတာပါဒီအရှင်းလေပိုင်းဒေသကဝင်ရောက်လာတဲ့ဒုက္ခသည်ထောင်ပေါင်းများစွာကိုလက်ခံဖို့အတွက်ဥရောပနိုင်ငံအားလုံးနှိပါကတနိုင်ငံချင်းစီအနေနဲ့လက်ခံတဲ့ဒုက္ခသည်အရေးအတွက်တိုးမြင့်တဲ့အစီအစဉ်တစ်ခုလှုပ်ဆောင်ဖို့အတွက်ဥရောပကော်မရှင်အကြီးအကဲ Jean Claude Juncker ကတိုက်တွန်းသွားပါတယ်။ဒီအစီအစဉ်ရဒုက္ခသည်3,600လောက်အထိကိုဂျာမနီ၊ပြင်သစ်နဲ့စပိန်ကအများစုနောက်ပိုလန်၊နယ်သာလန်၊ဘယ်ဂျီယံ၊ဆွီဒင်နဲ့ရိုမေးနီးယားနိုင်ငံတို့ကခွဲဝေပြီးတော့ခေါ်ယူနိုင်ပါတယ်။မြန်မာနိုင်ငံမှာဆေးအုပ်ချုပ်ရေး2012ခုနှစ်မှာအဆုံးသတ်သွားပြီးတဲ့နောက်ပိုင်းပထမဦးဆုံးအကြိမ်အနေနဲ့လာမယ့်နိုဝင်ဘာမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာနိုင်ငံတကာကကြက်ကြက်မက်မက်နဲ့စောင့်ကြည့်ပေးဖို့အတွက်အတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကတိုက်တွန်းသွားခဲ့ပါတယ်။မြန်မာလူထုအနေနဲ့တကယ့်အပြောင်းအလဲကိုဖော်ဆောင်ပေးနိုင်မယ့်အခွင့်အလမ်းဖြစ်တယ်ဆိုတာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာတင်ထားတဲ့ဗီဒီယိုမှာဒေါ်အောင်ဆန်းစုကြည်ကပြောထားပါတယ်ရှင်။
တရင်ချင်းချုပ်ကမအီတနာကျော်ကကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုသားညုံဦးဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ2440 4850နဲ့လိုင်းလမ်းမီတာ190ရုကနေဖမ်းယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.